Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ် March လ24ရက်နေ့တနင်္ဂနွေနေ့မနက်ဖြန် Radio ရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါကြပြိုင်နေတဲ့စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖြန်အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာကမ်းမြောင်ဒေသကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်ကအကူအညီတွေကိုချွင်းချက်မရှိဝင်ရောက်ခွင့်ပြုဖို့အစ္စရေးကိုတိုက်တွန်းလိုက်ပါတယ်။မော်စကိုကစကဝေယုံတစ်ခုမှာလူပေါင်း100ကျော်တေဆုံးခဲ့ရတဲ့တိုက်ခိုက်မှုအတွက်ဖမ်းမိခဲ့တဲ့တန်တရာရှိသူ4ဦးဟာယူကရိန်းဘက်ကိုထွက်ပြေးမယ်လို့ယုံကြည်ရကြောင်းရုရှားသမ္မတကပြောပါတယ်။ပြည်ရင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံဟာဒေတာရင်းမတည်ငြိမ်မှုတွေဖြစ်လာစေနိုင်တယ်လို့ကုလသမဂ္ဂကပြောပါတယ်။
အခုလောနောက်ဆုံးရသတင်းတွေအပြီးမှာတော့မြန်မာနိုင်ငံအတွင်းမှာသွင်းကုန်ထုတ်ကုန်မူဝါဒတွေနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင်းပိုဆိုးလာနေတဲ့ကုန်စည်နှုန်းနဲ့စီးပွားရေးအခြေအနေတင်ပြချက်ကိုဦးစွာကြီးစုနာတော်တာဆင်ရပါမယ်။အဲဒီနောက်မှာတော့ဒို့အတန်းဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများဥလူရာသီနဲ့အနာဂတ်ကဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြပေးပါမယ်။
ကာဇာကမ်းမြောင်ဒေသကိုရောက်နေတဲ့ကုလအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလူသားချင်းစာနာထထားမှုဆိုင်ရာအပြစ်ခတ်ရစဲရေးကိုချက်ချင်းတောင်းဆိုခဲ့ပြီးကာဇာတလျှောက်အကူအညီတွေကိုချွင်းချက်ရှိဝင်ရောက်ခွင့်ပြုဖို့အစ္စရေးကိုတိုက်တွန်းလိုက်ပါတယ်။ကာဇာဒေသကိုအကူအညီတွေကိုပိတ်ဆို့ထားတာကကျင့်ဝတ်မဲ့တဲ့လုပ်ရဖြစ်စေတယ်လို့စနေနေ့ကအီဂျစ်နယ်ဆက်ကိုဖျက်ချော်ပြီးပွားရောက်ခဲ့တဲ့ရာဖာခီးစင်တွင်ကုလအတွင်းမှူးချုပ်ကပြောတာပါ။ဒီဘက်ကိုဖျက်ချော်ကုလချိန်မှာဝန်ထဲချေကွဲမှုတွေနဲ့နှလုံးသားမဲ့မှုတွေကိုတွေ့နေရတယ်လို့ပြောပါတယ်။နေဆက်တကားတစ်ဖက်ချက်မှာတော့ပိတ်ဆို့ထားတဲ့ကယ်ဆယ်ရေးကုန်တင်တန်းချိန်နဲ့နောက်တစ်ဖက်မှာတော့ငတ်မုတ်ခေါင်းမနေတဲ့အရေးမဲစိုးမိုးနေတယ်လို့ဂူတာရက်စ်ကပြောပါတယ်။ဒါကဝန်내ဆရာထက်ပိုပါတယ်။ဒါဟာအချင်းစရိတဖြစ်ပြစေတဲ့ကျင့်ဝတ်မဲ့မှုပါလို့ဆိုပါတယ်။ဂါဇာကမ်းမြောင်ဒေသတစ်ခုလုံးကနေရက်ဆွန့်ခွာထွက်ပြေးရသူတွေလာရောက်ခိုလုံနေတဲ့ရာဖာကိုအစ္စရေးဘက်ကတိုက်ခိုက်ဖို့ချင်းချောက်နေချိန်မှာပဲအတွေ့အမှုချုပ်ရဲ့ခီးစဉ်ထွက်ပေါ်လာတာပါ။ရာဖာမျိုးကိုမြေပြင်ထိုးစစ်လုပ်ရင်လူသားချင်းစာနာထထားမှုဆိုင်ရာကပ်ဘေးစိုက်မယ်လို့လဲဂူတာရက်စ်ကတတိပေးခဲ့ပါတယ်ခင်ဗျာမော်စကိုမြို့စင်ဂျေဘုံကကာဝဲယုံတစ်ခုမှာလူပေါင်း133ယောက်ထက်မနည်းသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကျူးလွန်တဲ့တန်တရားရှင်သူ4ဦးဟာယူကရိန်းနိုင်ငံကိုဥတီထွက်ပြေးခဲ့တယ်လို့ယုံကြည်ရပြီးသူတို့ကိုဖမ်းဆီးနိုင်ငံကြောင်းသမ္မတဗလာဒီမီယာပူတင်ကစနေနေ့မှာနိုင်ငံကိုပြောကြားတဲ့မင်းကွန်းမှာပြောသွားပါတယ်ယူကရိန်းနေဆက်ပချန်းကသူတို့အတွက်အစင်သစ်ပြင်ထားတဲ့ထပ်ပေါက်လမ်းကြောင်းမှာထွက်ပြေးဖို့ကြိုးစားနေချိန်မှာတလန်သမားလေးဦးကိုဖမ်းမိခဲ့တယ်လို့ဆိုပါရယ်။ဒါပေမဲ့ယူကရိန်းဘက်ကတော့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိကြောင်းပြန်လည်ညှင်းဆိုပါရယ်။ရုရှားလွှတ်တော်အမတ်တချို့ကတိုက်ခိုက်မှုအပြီးချက်ချင်းဆိုသလိုပဲယူကရိန်းကိုလက်ညှိုးထိုးပစ်တင်ခဲ့ကြတာပါ။ဒါပေမဲ့ယူကရိန်းဘက်ကတော့ဒီကိစ္စလုံးဝပတ်သက်ခြင်းမရှိကြောင်းညှင်းဆိုပြီးယူကရိန်းဟာအကြမ်းဖက်နီလန်းတွေကိုဘယ်တော့မှကျင့်သုံးခြင်းမရှိကြောင်းနဲ့စစ်ပွဲရဲ့အဖြစ်အရာအလုံးကိုစစ်မြေပြင်မှာသာဆုံးဖြတ်မှာဖြစ်ကြောင်းတုံ့ပြန်ပါရယ်။ဒီတောက်ကြနေကတိုက်ခိုက်မှုကို IS အဖွဲ့ကသူတို့လက်ချက်လို့လူမှုမီဒီယာတွေမှာထုတ်ပေါ်ညင်ညာထားတာပါဒီတိုက်ခိုက်မှုအတွက် IS မှာတာဝန်ရှိကြောင်း American Agency တွေကအတည်ပြုထားကြောင်းလဲ American ထောင်လိုင်းအရာရှိတူက AP သတင်းဌာနကိုပြောပါတယ်ခင်ဗျာရုရှားဘက်ကညပိုင်းပြစ်လွှတ်လိုက်တဲ့တိုက်ခိုက်ရေး drone 34စင်းနဲ့30စင်းကိုယူကရိန်းတပ်ဖွဲ့တွေကပစ်ချခဲ့ကြောင်းယူကရိန်းလေတပ်ကစနေနေ့မှာသတင်းထုတ်ပြန်ပါတယ်ယူကရိန်းနိုင်ငံအလဲပိုင်းတောင်ပိုင်းနဲ့အရှေ့တောင်ပိုင်းဒေသတွေမှာရုရှားအဝေးထိန်း drone တွေကိုပစ်ချခဲ့တယ်ဆိုပါတယ်ဒီပြိုင်တည်းမှာပဲစနေနေ့နနေ့ပိုင်းကယူကရိန်းနယ်စပ်နဲ့မဝေးလာတဲ့ရုရှားနိုင်ငံကဘယ်ကူရော့ဒေသမှာယူကရိန်းကလေကြောင်းတိုက်ခိုက်မှုကြောင့်လူ2ဦးသေဆုံးခဲ့ပြီး9ဦးဒဏ်ရာရခဲ့ကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးမှူး Verichislav Glapkov ကပြောပါတယ်ရုရှားနိုင်ငံအနောက်တောင်ပိုင်းကဆမရာဒေသမှာလည်းယူကရိန်းရဲ့ drone တိုက်ခိုက်မှုကြောင့်အဓိကရေတံချက်ဆက်ရုံမီးလောင်ခဲ့ပါတယ်တခါရုရှားကာဝေးဝင်းထနာရဲ့စနေနေ့ကထုတ်ပြန်ချက်ထဲမှာတော့ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံဒေါညက်ဒေသက Cross Line ရွာကိုသိမ်းပိုက်နိုင်ခဲ့ကြောင်းပြောပါတယ်ချိန်မှာပဲတောက်ချာနေကဓာတ်အားပေးလိုင်းတွေကိုအကြီးအကျယ်ထိခိုက်ခဲ့တဲ့ရုရှားရဲ့တိုက်ခိုက်မှုကမဟာဓာတ်အားပေးစနစ်ကိုပစ်မှတ်ထားတဲ့ရုရှားရဲ့တိုက်ခိုက်မှုအကြီးစားလို့ရီဂျူဂရင်းကစနေနေ့မှာပြောပြီးလက်စစ်တပ်အပြည့်အဝပြန်လည်ရရှိဖို့အတွက်စိုင်းဝန်ထမ်းတွေကလှုပ်ဆောင်နေကြစေလို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဗီယိုအမေရိက
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနဲ့မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တတင်းတွေနေ့မနေ့ခင် VOA ရဲ့တတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ73နှစ်ကြာကြာပြည်တွင်းစစ်ဖြစ်နေတဲ့ဆီးရီးယားနိုင်ငံဟာအရက်သားတွေအတွက်ပိုးအန္တရာယ်များတဲ့နေရာဖြစ်လာနေပြီးဆီးရီးယားနိုင်ငံသား16.8သန်းထဲကလူ 10.8 သန်းအတွက်အသက်ကယ်လူသားချင်းစာနာမှုအကူအညီတွေပေးအပ်ဖို့ဒေါ်လာ 4.8 ဘီလီယံတောင်းခံထားပေမဲ့ရမုံငွေကမရှိသလောက်ဖြစ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဂါဇာအရေးလိုစစ်ပွဲကြီးတွေနဲ့တခြားနိုင်ငံတကာအကြက်တဲတွေကြောင့်ဆီးရီးယားအတွက်ထောက်ပံ့မှုရရှိနိုင်မှုခက်ခဲနေတယ်လို့ကုလသမဂ္ဂရဲ့ဆီးရီးယားဌာနညှိနှိုင်းရေးမှူးအက်ဒန်အဗ်ဒူလာမော်လာကဂျနီဗာမှာတောက်ချန်နေကချင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာအွန်လိုင်းကနေတက်ရောက်ပြီးပြောပါတယ်။လက်ရှိဆီးရီးယားမှာလူပေါင်း 17.8 သန်းဟာလူသားချင်းစာနာထားမှုဆန်ရအကူအညီတွေလိုအပ်နေပြီးအဲ့ထက်ကလူ73သန်းနီးပါးဟာပြင်းထန်တဲ့ငတ်မမှုတန်ကိုခံစားနေရတယ်လို့အဗ်ဒယ်မော်လာကဒမတ်စကတ်ကနေသတင်းစာရှင်းလင်းပွဲမှာတက်ရောက်ပြောကြားခဲ့တာပါ။ဒါပေမဲ့ဆီးရီးယားအကြက်တဲကကမ္ဘာပေါ်မှာအရက်သားတွေကိုတေးချပြစ်မှုအများစုတဲ့ကတခုဆက်ဖြစ်ဆက်လက်တရှိနေပြီးရန်လုံမှုတွေဟာဆီးရီးယားနိုင်ငံအနှံ့အပြားမှာဖြစ်နေတာဒုစရိုက်မြောက်ပိုင်းမှာပိုပြီးအရှိန်ပြင်းလာနေကြောင်းမကြာသေးခင်ကလည်းတွေ့မြင်ခဲ့ရတယ်လို့သူကထောက်ပြထားပါတယ်ညာအီရန်ကြောထောက်နောက်ခံပြုယမန်နိုင်ငံကဟူတီသဘုံတွေဟာပင်လယ်နီထဲမှာနိုင်ငံတကာကသင်္ဘောတွေကိုဆက်လက်တိုက်ခိုက်နေတာကြောင့်သူတို့အုံပြုနေတဲ့မြေအောက်တိုးလောင်ယုံ၃ခုကိုတိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်တပ်ကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ဒါဟာကိုဘာသာကိုခုခံကာကွယ်ပိုင်ခွင့်အရာတက်ခတ်ခဲ့တာလို့အမေရိကန်လေပိုင်းတိုင်းစစ်ဌာနချုပ်ဆန်ကောမ်ကသတင်းထုတ်ပြန်ထားတာပါ။ပြိုင်တည်းမှာပဲယမန်နိုင်ငံကဟူတီထိန်းချုပ်နယ်မြေတွေထဲမှာတောက်ကြနေကအဝေးထိန်း drone ၄စင်းကိုဖျက်ဆီးနိုင်ခဲ့ပြီးဟူတီတွေဘက်ကပင်လယ်နီးယားကိုသင်္ဘောဖြတ်ဒုံးကျည်၄စင်းပစ်လွတ်ခဲ့တယ်လို့ပစ်လွတ်ခဲ့တာကိုတွေ့ရှိရကြောင်းအမေရိကန်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့အမေရိကန်ညွှန်ပေါင်းအဖွဲ့နဲ့ကုန်သွယ်ရေးကြောင်းသင်္ဘောတွေထဲကထိခိုက်ဒဏ်ရာနဲ့ဖျက်ဆီးဆုံးရှုံးမှုတော့မရှိဘူးလို့ပြောပါတယ်။ဟူဒီဖွဲ့ဟာပါလက်စတိုင်းနဲ့အတူရက်တီထောက်ခံကြောင်းပြတ်တဲ့အနေနဲ့ဂါဇာကိုအစ္စရေးဘက်ကတိုက်ခိုက်နေတာကိုတံပြန်ပြီးအေဒင်ပင်လယ်ကွင်းနဲ့ပင်လယ်နီးယားမှာအစ္စရေးနဲ့ဆက်ဆက်နေတဲ့တင်မောတွေကိုနိုဝင်ဘာကလေးကစတင်တိုက်ခိုက်နေတာဖြစ်ပါတယ်ညာ
သတင်းတွေကိုကိုငိမ့်ချန်အေးပြောပြသွားတာပါ VO ရဲ့တနင်္ဂနွေနေ့မတပတ်အတန်လန့်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့ Patient ကန္ဓာတွေမတိုင်မီသတင်းပေးပို့ချက်တခုကိုဥစားတင်ပြပါမယ်မြန်မာနိုင်ငံမှာဒေါ်လာဈေးနဲ့သွင်းကုန်ထုတ်ကုန်ထိန်းချုပ်ထားတဲ့အတွက်ကုန်ထုတ်လုပ်မှုထိခိုက်ပြီးနိုင်ငံခြားဝင်ငွေနှဲပါနေရကနေအခုစစ်မှုမထမ်းမနေရဥပဒေကြောင့်လုံသားဈေးကွက်ကိုပါထိခိုက်စေပြီးတိုးတက်နေတဲ့ကုန်ဈေးနှုန်းအခြေအနေနဲ့ပိုဆိုးလာနိုင်တယ်လို့စီးပွားရေးသုံးသပ်သူတွေကပြောဆိုပါတယ်ဒီစစ်မှုထမ်းဥပဒေဟာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေကိုဘယ်လိုရိုက်ခတ်နိုင်ပါသလဲကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ
်ဟုတ်ကဲ့အမေရိကန်ဒေါ်လာဈေး $4 နာကတ်လာရတဲ့အကြောင်းရင်းကိုအမျိုးဖော်လို့တဲ့စီးပွားရေးသူတွေတူကအခုလိုထောက်ပြပါတယ
်ဒေါ်လာကြီးမြင်လာအေးမြင်လာတဲ့ဘော်ဒီဟာညမဝီချက်ချတာပေါ့နော်အခုဆိုရင်3,900ကျော်ကျော်ဖြစ်လာတယ်ပေါ့နော်အဲ့တော့အဲ့ဒါကဘာကြောင့်လဲဆိုတော့သူချထားလိုက်တဲ့စမှုရဥပဒေကြောင့်ပေါ့နော်လူငယ်တွေတော်တော်များများသည်နော်ပြီးပါရသူရဲ့သားသမီးတွေကိုစူးရင်စေချောင်းနိုင်ငံကြောင်းကိုထောက်ဖို့ရွေးချယ်ကြတဲ့အခါမှာကျွန်တော်လူအများလာပေါ့နော်ဒီ online ကျင်းလိုက်တဲ့ဒီနိုင်ငံရမီကိုထောက်ဖို့ကြိုးစားရတဲ့အချိန်မှာဒီဒေါ်လာကလေဒါနိုင်ငံရောက်ထွက်နေစမဖြစ်မနေဘူးမြန်မာဒေါ်လာ currency ပေါ့နော်အဲ့တော့ဒေါ်လာကိုလူဝါရဲများတဲ့အတွက်ဓမ္မများအတွက်ဒီပုံလာစီးတဲ့တောက်ထောက်တက်နေရပါတော့
ဒီရဲ့အကျိုးဆက်ကတော့စီးပွားပြတ်မှုနှုန်းအချိန်နဲ့ထိုးကြနေပြီလို့အမည်မဖော်လို့တဲ့ပြည်တွင်းစီးပွားရေးပညာရှင်ကသုံးသပ်ပြပါတယ
်နိုင်ငံသားဝေးတက်သွားတယ်ဆိုတဲ့နေရာမှာတိတ်ကြက်တာပေါ့တွေ့ရင်းဆိုတော့ဝန်းနေကျက်တာပေါ့လေဒါကလည်းနိုင်ငံရေးမတည်ငြိမ်တဲ့အတွက်စီးပွားရေးမတည်ငြိမ်ရတာလေစီးပွားရေးပြိုကွဲကျဆင်းမှုပေါ့အဲတော့တောက်လျှောက်ဈေးနှုန်းတွေတက်တာကကုန်ပစ္စည်းမျိုးအမြင်တော်တော်များများငစာသုံးစားဒီလိုတက်ကြပြီးတော့အခုကုန်ကြမ်းပြက်လက်တာတွေဖြစ်လာပြီးထုတ်ကုန်တွေလိုအပ်တဲ့သွေးအားစုပြက်လက်တာတွေဖြစ်လာပြီးနောက်တစ်ခါကုန်ပစ္စည်းပြက်လက်တာတွေဖြစ်လာပြီးဒါစီးပွားရေးရဲ့အဆိုးတန်ကြာလေယုံမကောက်အချိန်ရနေပြီပေါ့
နောက်ချက်အကျိုးဆက်ထိခိုက်လာနေတာကိုလည်းစီးပွားရေးသူတွေတီကအခုလိုဆက်ထောက်ပြပါတယ
်ဒီမှာမှတ်ချက်မှာတည်ချက်ထိခိုက်မယ်ဘာကြောင့်လဲဆိုစစ်မှုရဲ့ဥပဒေကြောင့်လူငယ်နိုင်ငံကြောင့်ထုတ်ဖို့ပဲရွေးချယ်ကြရပေါ့နော်ဆိုစစ်မှုရဲ့ဥပဒေမှာပါတဲ့တည်ရွေးပိုင်းခြားလူငယ်တွေဒီဖုန်းလုံးဒီလို့တစ်ခုလုံးနေတယ်ဝန်ကြီးတစ်ခုရှိနေတယ် experience နဲ့ရှိနေတယ် management level မှာလည်းရှိရဲ့ career တစ်ခု professional ကောင်းကောင်းနဲ့ရှိနေလို့ဖြစ်တဲ့အတွက်သူတို့ဒီအကုန်လုံးစစ်မှုရဲ့ဥပဒေရောက်ခဲ့ပြီးဒါမှမဟုတ်တခြားနိုင်ငံတို့ ကြောင်းသွားပြီဆိုလို့ရှိမှာတန်ပြီးတွေ့ကုန်ထုတ်လို့မှုကိုကြာစင်နိုင်နေပါ့မ
ယ်။ဒါအပြင်အရင်ရှိထားပြီးသားပြဿနာအပေါ်ဆက်ဖြစ်လာပုံကိုလည်းအမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေကအခုလိုထောက်ပြပါတယ
်။နိုင်ငံတကာကြီးကြီးမားမားမှုတွေထွက်တဲ့အပြင် 1027 ကစပြီးမှကုန်သွယ်ရေးတွေအဓိကအားထားတဲ့နေဆက်ကုန်သွယ်ရေးတွေရပ်သွားတဲ့လုံးဝအိုက်ကုန်တွေကကြက်တဲ့တဲ့ဂျာရန်မကြီးကြက်တဲ့တဲ့ဖြစ်တော့ထပ်ပြီးမှလကအလိုလိုအမှားမှားတွေမှာနိုင်ငံရေးစီးရေးစီးပွားရေးအုပ်ချုပ်မှုတွေညံ့လာတဲ့အပြင်သူ့နောက်ဆုံးထွက်ပေါက်ဖြစ်တဲ့အခုနတင်မတန်းမထမ်းမနေရဥွေချက်မလိုက်အရင်ကြီးခေါင်းရတဲ့ခါမှာအဲ့ဒီအချိန်ကဘာဖြစ်လဲဆိုသိုးမဲလို့အားလုံးတဲ့အတိုင်းမတိုင်းမီတပြည်ရဲ့စီးပွားရေးကိုလက်ပတ်တယ်ဆိုတာဗျာအဓိကကလင်းလေးပါကက်ပတယ်ရှိတဲ့မြေပေါ်မှာအရင်ကြီးတွေရှိရမယ်အဓိကအဟိုက်နှစ်ခုရှိုံနဲ့လည်းမရဘူးလေဗျာလောအမကာယလောကညာနာလောကလောအနှစ်ခုကိုတကယ်တမ်းမောင်းနေတဲ့အဓိကအင်းအားကခုနလူငယ်လူပြားတွက်ကြည့်ပေါ့အသက်ဆက်ရှင်နဲ့45နှစ်ကြာဆင့်ဗရမ်နဲ့အဲ့လူငယ်လူသွားပြီးမှတော့ရိုက်ဆိုးလို့ဖြစ်တဲ့ခါကျတော့ဒီမှာရှိလို့ကွန်ထရိုးလုံးမကြတော့အဲ့ကျိုးဆက်ကပုတ်စိုးတာကို
အခြေခံရှိထားပြီးသားထုတ်ကုန်ကြတဲ့ပြဿနာနဲ့အကျိုးဆက်ကိုလည်းပြည်ရင်းစီးပွားရေးပညာရှင်ကအခုလိုဆက်ထောက်ပြပါတယ
်နိုင်ငံသားဝင်ပြက်လက်လာတဲ့အတွက်ကြောင့်ကုန်စည်မှုလုံဝေးပြတာကိုမပြရဘူးပူအောင်လုပ်ရမယ်ဆိုပြီးတော့သင်္ကေတကတ်တဲ့အခါထုတ်ကုန်တွေထုတ်နိုင်မှုတွေလိုအပ်တဲ့တရားစုမှခိခိုက်တယ်စီဝါရေးတောင်မှလာခိုက်လာတဲ့ဆေးရောက်လာဒီကြားထဲမှာလူရဲ့တောင်းလျှောက်ထွက်သွားနေကြတော့ကြက်ကြဲကြက်လာတာ
လက်ရှိနိုင်ငံရေးစီဝါရေးအခြေအနေဆိုးလာနေတာကိုပြန်မထိန်နိုင်ရင်တော့အေပီလကနောက်ပိုင်းစီဝါရေးကရက်တလောက်ဖြစ်သွားမှစိုးရိမ်နေရတယ်လို့လည်းစီဝါရေးသုံးသက်သူတွေကထောက်ပြနေကြပါတယ်ခင်ဗျာ
ဒါကတော့ကိုဝင်းမင်းတင်ပြသွားတာဖြစ်ပါတယ်။အခုတော့ပတ်စဉ်ကဏ္ဍတွေကိုစတင်ထုတ်လွှင့်ပါမယ်။ပထမဆုံးကတော့ဒုအသံအစီအစဉ်ဖြစ်ပါတယ်။ညီတော်မာမိတ်သုံးဘက်ထင်းချုပ်ထားတဲ့ရှမ်းမြောက်ပိုင်းဒေသတချို့မှာဒေသခံတိုင်းရင်းသားမဟုတ်သူတွေခွဲခြားဆက်ဆံခံရမှုတွေရှိနေတယ်ဆိုတဲ့အခြေအနေတွေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်။ကျွန်တော်တို့ပြန်လှည့်ခိုင်းပါတယ်လောက်ကန်အောင်တက်လို့မရဘူးဆိုပြီးကျွန်တော်တို့ညာရင်းချင်းပဲကျွန်တော်တို့တာရှုကိုကျွန်တော်တို့ပြန်ထွက်ပါလေ
အခုဒါမျိုးလူမျိုးရေးခွဲခြားရတော့အရန်ဆိုးသွားတယ်အမအိုလည်းရှုံချတယ
်တစ်တုံညာနှစ်ခွန်စစ်စင်ရေးပြီးတဲ့နောက်ရှမ်းပြည်မြောက်ပိုင်းကအနေမြေတော်တော်များများကိုညီနောင်မဟာမိတ်သုံးဘွဲ့ကတင်းယူနိုင်ခဲ့ပါတယ်မဟာမိတ်သုံးဘွဲ့နဲ့မြန်မာစစ်တပ်တို့လွန်ခဲ့တဲ့လအနည်းငယ်အတွင်းကအပြစ်ခတ်ရက်စဲထားပေမဲ့တချို့သောသူတွေအထူးသဖြင့်မမတိုင်းသားလူမျိုးတွေကနေအိမ်တွေကိုပြန်ခွင့်မရကြသေးပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Hero တဲ့ကအကူအညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒုတန်ရဲ့မိဖက်မီဒီယာဖြစ်တဲ့ရှေးပြည်မြေသတင်းဌာနကမိုင်းယူပါကရေးသားထားပြီးမိုင်းအနိုင်ကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ခုလမ်းမှာမေးရင်တို့ကဘာမေးလဲဘယ်သွားမှာလဲလို့အရင်မမေးဘူးလမ်းမှာစကားနဲ့ဘာလူမျိုးလဲမေးရဗမာဆိုရင်အဲ့မှာကျွန်တော်တကယ်ချင်းတယောက်ဆိုရင်ဟိုတလောကကာသမဘောပြောပြတာသူတင်သွားတာကဗမာပါတယ်အဲ့မှာအမဆိုတော့ကားပေါ်ဆွဲချပြီးတနတ်တွေပါတွေထိုးချိန်တာတွေလုပ်တယ်ဆိုတော့ကျွန်တော်တို့ကပြန်လို့အဆင်မပြေတော့ဘူးပေါ့
ကတူရကရှမ်းပြည်မှာမွေးတဲ့ဗမာတိုင်းရင်တာပါလွန်ခဲ့တဲ့9နှစ်လောက်ရှမ်းပြည်နယ်မြောက်ပိုင်းကတနင်္လာမြို့မှာပဲနေထိုင်ခဲ့တာပါသူတို့မှာမီတာစုဝင်၄ယောက်ရှိပြီးမွေးမြူရေးလုပ်ငန်းတွေလုပ်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီနယ်မြေမှာပြီးခဲ့တဲ့2023နိုဝင်ဘာလမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်သူနဲ့တူမီတာစုတွေဟာထွက်ပြေးတိမ်ရှောင်လာခဲ့ကြရပါတယ်အခုလက်ရှိမှာတော့လာရှုကစစ်ပေးဆောင်စခန်းတစ်ခုမှာနေထိုင်ကြပါတယ်။ဗမာလူမျိုးတွေဟာသူတို့အိမ်တွေကိုပြန်ခွင့်မရဘူးလို့ကူတူရာကပြောပါတယ်။တင်ဒီကတိုက်ပွဲဟာရခိုင်တပ်တော်အေမြမအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နဲ့တိုင်းအမျိုးသားလူမျိုးရေးတပ်မတော် TNA တို့ညီနောင်မဟာမိတ်တုံးဖွဲ့ရဲ့တစ်တုံညာနှစ်ခုစစ်စည်ရေးရဲ့တစိပိုင်းဖြစ်ပါတယ်။ဒီနေ့ဇနဝါရီစောပိုင်းမှာတော့မဟာမိတ်ဖွဲ့တွေဟာတရုတ်နိုင်ငံနယ်စပ်အထိပေါက်တဲ့အဝေးပြေးလည်လမ်းမကြီးနှစ်ခုစုံနဲ့မဟာပြူဟာကျတဲ့တင်ဒီမြို့ပါဝင်ရှမ်းပြည်နယ်မြောက်ပိုင်းကနေရာတော်တော်များများကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။အခုကုကံတပ်မတော် MND ကတင်ဒီမြို့ကိုထိန်းချုပ်ထားပါတယ်။ MND ဟာ2009ခုနှစ်မှာစစ်တပ်ကမတိမ်းပိုက်မီအချိန်ထိသူတို့နှစ်20အုပ်စုခဲ့တဲ့ကုကံဒေတာကိုပြန်လည်ပြီးထိန်းချုပ်နိုင်ခဲ့ပါတယ်။ အဲ့ဒီနောက်မှာတော့ဇန်နဝါရီစက်တင်ဘာတော့စစ်ကောင်စီတပ်နဲ့အပြည့်ရလက်မှတ်ထိုးခဲ့ပါတယ်ကိုထေတယောက်လည်းကိုတူရနဲ့အဖြစ်တွေတူနေပါတယ်သူကရှမ်းပြည်မှာပဲအနေကျနေခဲ့တဲ့ဗမာလူမျိုးတယောက်ပါသူနဲ့သူမိသားစု9ယောက်ဟာကိုကတ်ဒေတာအဓိကမျိုးဖြစ်ပြီးလောင်ကစားမျိုးတော်တစ်ခုဖြစ်တဲ့လောက်ကင်တဝိုက်တိုက်ပွဲတွေဖြစ်နေချိန်မှာနေရဲ့ဆုံးခွာထွက်ပြေးခဲ့ကြရသူတွေဖြစ်ပါတယ်သူကအဲ့ဒီမှာ9နှစ်လောက်ကြာလန်ဒရာဆောက်ရေးလုပ်ငန်းတွေလောက်ကင်ခဲ့တူပါလောက်ကင်မှာတူအိမ်တလုံးပိုင်ဆိုင်မှုတွေဆက်ရန်တရားတွေရှိပါတယ်စစ်ကောင်စီနဲ့ MNDA တို့အပြစ်ရဲပြီးရက်တပတ်အနည်းငယ်အကြာမှာတော့တူလောက်ကင်ကိုပြန်သွားခဲ့ပါတယ်ဒါပေမဲ့တူပြန်သွားချိန်မှာသူ့ပိုင်ဆိုင်မှုအားလုံးကို MNDA ကချိတ်ပိတ်လိုက်ပြီးပါပြီစစ်ပွဲပြီးရင်ပြန်ပေးမယ်လို့သူတို့ကကိုထိန်ကိုပြောခဲ့ပါတယ
်လောက်ကင်ရောက်တဲ့အချိန်ကျတော့ကျွန်တော်ရဲ့ကားရီဆက်တွေကိုဟိုယူဖို့အတွက်ဆိုရင်အမဂျုံပေါ့သူတို့ပိုင်ဆိုင်မှုထိန်းသိမ်းစစ်ဆေးအဖွဲ့ယုံဆိုတာရှိတယ်လို့ပြောပါတယ်အဲအဲ့ကိုသွားပါဆိုရှေ့မှာရှိပါတယ်အဲအယုံလူကြီးကိုကျွန်တော်ရဲ့ဒီပိုင်ဆိုင်မှုစာသားတန်းတွေတွားတွေးတွားပြတဲ့အချိန်မှာအဲသူကကျွန်တော်တို့ကိုလက်ခံစကားပြောခြင်းလည်းမရှိပါဘူးအဲဒါနဲ့ကျွန်တော်လည်းအမဆောင်းနိုင်တာနဲ့အပြင်မှာအပြင်ရပေါ့နော်ဟောအပြင်ကတယောက်ကိုထပ်ပြီးတော့တွေးပြီးတော့ကျွန်တော်တို့ဘယ်လိုဆက်လုပ်ရမလဲလို့မေးပါတယ်မေးတဲ့အခါကျတော့အဲသူကအခုမလာနိုင်အောင်ပြန်မနောက်ကြမှာစီစီပြီးရင်ဒါတွေကိုသူတို့ပြန်ပေးမယ်ထင်ပါတယ်လို့သူကပြောတယ်ဒါကြောင့်မို့ကျွန်တော်လည်းအဲလောက်ကမှာဆက်နေလို့လဲကြာကြာနေလို့လဲကျွန်တော်တို့ကနေစရာလည်းမရှိတဲ့အတွက်အဲကျွန်တော်ဇာတိကိုကျွန်တော်ပြန်ခဲ့ပါတယ
်တွေ့နေရမျိုးကလောက်ကင်ကနေ9နာရီလောက်သွားရတယ်လတ်ရှုမျိုးကပါနှစ်ပတ်ကြာပြီးနောက်သူ့အလုပ်တမတယောက်နဲ့တူလတ်ရှုကနေလောက်ကင်ကိုပြန်သွားခဲ့ပါတယ်သူတို့ကလန်တဝက်ထိပဲရောက်လာခဲ့ပါတယ်MND တပ်တွေရဲ့စစ်စေးကဲရောက်မှာတော့သူတို့ကိုတာစီခံခဲ့ရပါတယ်။ကိုကစစ်သားတွေကသူတို့ရဲ့လူမျိုးတွေကိုမေးမြန်းခဲ့ပါတယ
်။ကျွန်တော်လည်းဗမာတိုင်းသားဖြစ်တဲ့အကြောင်းသူတို့ရှင်းပြတယ်။တယောက်ကတော့ကရင်ပေါ့။ကရင်လိုအဲကျွန်တော်လည်းကိုကန်စကားနည်းနည်းပါတတ်တော့သူတို့ကိုရှင်းပြတော့ကျွန်တော်တို့ဘာမှမလုပ်ပြီးမဲ့ဘေးနာကျွန်တော်လည်းတပည့်ကိုတော့ကိုကန်စကားလည်းမတက်သူကရမ်းလဲအေးတဲ့စကားလည်းနေတဲ့ခါကျတော့သူ့ကိုဆွဲပြီးတော့အဘော်ဆွဲပြီးတော့စစ်တပ်ရှူဆိုပြီးတော့ပါးရီပါးရီရိုက်တာတွေတီကိုဖြစ်ပါတယ်ပြီးကျွန်တော်တို့ပြန်လဲခိုင်းပါတယ်လောက်ကိုင်းဟိုတက်လို့မရဘူးဆိုပြီးကျွန်တော်တို့ညာရင်းချင်းပဲကျွန်တော်တို့လာချိုးကျွန်တော်တို့ပြန်လွတ်ပါတယ်ဒါကြောင့်ကျွန်တော်တို့လောက်ကိုင်းကိုဒုတိယချိန်မှာတော့ကျွန်တော်လောက်ကိုင်းကိုမရောက်ရှိခဲ့တော့ပါဘူး
ရှမ်းပြည်နယ်မြောက်ပိုင်းဟာဟန်တရုတ်လူမျိုးဖြစ်တဲ့ကိုကန့်တွေပါဝင်ရှမ်းဗမာကချင်ပလောင်ဝလီစုနဲ့ခြားတိုင်းဒေသလူမျိုးပေါင်းစုံနေထိုင်ရာဒေသတစ်ခုဖြစ်ပါတယ်။အထွေထွေအုပ်ချုပ်ရေးဦးစီးဌာနက2020ခုနှစ်မှာထုတ်ပြန်တဲ့စီးရင်တွေကလောက်ကင်မြို့လူဦးရေ15ရာခိုင်နှုန်းနဲ့တိန်နီမြို့လူဦးရေ900ခိုင်နှုန်းဟာဗမာလူမျိုးတွေဖြစ်ပါတယ်။ဒါပေမဲ့အပြည့်ရက်ပြီးချိန်မှာတော့တိုက်ပွဲကြောင့်ထပ်ပြေးတင်းဆောင်ခဲ့ရတဲ့ဒေသခံတွေအကုန်လုံးအိမ်ပြန်ခွင့်မရကြပါဘူး။ဒါဟာလူမျိုးခွဲခြားတာလားဆိုတာကိုမေးစရာရှိလာနေပါတယ် MNDA ကတော့နိုင်ငံရေးအရှုပ်ရှိမရှိတဲ့တိတခဏနေနေရပြန်လာနိုင်တယ်လို့အခိုင်အမာပြောဆိုထားပါတယ်ပြောရေးစခွင့်ရှိသူလေးချောင်းဝင်းကတော့အုတ်ချွေးပိုင်းနှောင့်နှေးကြံ့ကြာမှုနဲ့အတူကိုင်းအတွက်ဖြည့်ရှင်းရမယ့်ပြဿနာတွေရှိနေတယ်လို့ဆိုပါတယ
်ဒီပမာလူမျိုးစုတွေလုံးဝဝင်လာလို့မရဘူးဆိုတာမဟုတ်ပါဘူးဗျာကျွန်တော်မူဝါဒလည်းခြားထားတာမရှိဘူးအဲဒါမဲ့ဟိုအဲတိုက်ပွဲအပြီးပြန်ဒုတိယပြန်လဲတည်ဆောင်နေတဲ့အရေးကြီးကာလဆိုတော့ဒါတချို့ရဲ့အုပ်ချုပ်ရေးရန်တရားမှာပေါ့နော်တချို့ဌာနတွေကပြန်လဲလဲပတ်မှုမရှိသေးပါဘူးဗျဆိုတော့အဲ့လုံးကတချို့ကိစ္စရက်တွေကခေတ္တရက်တန့်ထားရတဲ့အနေအထားမှာရှိပါတယ်ဒါပေမဲ့အခုတော့ဒီကျွန်တော်လည်းထုတ်ပြန်ချက်ထုတ်ပြန်လိုက်ပြီးအလုပ်ဓမ္မတွေအလုပ်လာလို့ရှင်လာလို့ရပါတယ်ဗျာနော်ကျွန်တော်တို့ဒီအဲအလုပ်ဓမ္မအလုပ်မှုဆောင်ကော်မတီတည်ထောင်မယ်
ဒီထောင်ပြီးရင်တော့လာလို့ရပါပြီဗျ။ဒါပေမဲ့မကြသေးခင်ကထွက်ပေါ်လာခဲ့တဲ့လောက်ကိုင်းဗမာတန်းကအိမ်တွေကိုဖျက်လိုက်တဲ့သတင်းတွေဟာဗမာလူမျိုးတွေကိုအထူးပြစ်မှတ်ထားတာဖြစ်တယ်လို့ပေါ်ပြပါတယ်။ဒီကြောင့်ကတော့အဲ့ဒါတွေကိုညင်ထားပါတယ်။ဒါကဘယ်တိုင်းရင်းသားလူမျိုးတွေကိုမှခြေခံပြီးလောက်တာမဟုတ်ပဲမြို့တော်လှပရေးစီမံချက်တစိတ်တပိုင်းအဖြစ်လမ်းတွေချဲ့ဖို့လိုအပ်တာကြောင့်ဖျက်တာဖြစ်တယ်လို့ဒေတာတွင်းမီဒီယာတွေကိုသူကပြောခဲ့ပါတယ်။အဲ့လိုညနာကိုဒေါက်တာဆာကလက်မခံပါဘူး။ဒီမှာကလောက်ကိုင်းမှာရှင်းနေနေပါနေထိုင်ခဲ့ပြီးဈေးဆိုင်ဖွင့်ပြီးအတက်မွေးရင်ကြောင့်ပြုတ်နေသူတယောက်ပါ။ဒီမှာတော့မိသားစုဟာလောက်ကိုင်းမျိုးတွေတိုက်ပွဲဖြစ်နေချိန်မှာမတိမ်းရှောင်ပဲမျိုးတွေဆက်နေခဲ့သူဖြစ်ပါလေ။ အပေမဲ့လောက်ကိုင်းမျိုးကို MND ရေကတိမ့်ပိုင်လိုက်ပြီးနောက်မှာတော့တပ်ဖွဲ့ဝင်တွေကနေအိမ်ထိရောက်လာပြီးဗမာလူမျိုးတွေကိုနေထိုင်ခွင့်မပေးတော့ကြောင်းပြောဆိုပြီးနှင်ထုတ်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာလောက်ကိုင်းမျိုးတွေအချင်းချင်းဝင်ဖို့တမကစူးစမ်းခဲ့ပေမဲ့ဗမာလူမျိုးဖြစ်နေတာကြောင့်ဝင်ခွင့်မရခဲ့ပါဘူး
ကိုကအလုံးချင်းချမ်းသွားတော့အမတို့လည်းကိုဆိုင်နဲ့ကိုပြန်ချင်တယ်ဆိုတော့အဲ့ဒါအချိန်ချင်းမတို့ပြန်အမဆိုပြအချိန်ချင်းပြန်မှုစူးစမ်းတယ်တခြားတိုင်းတိုင်းနဲ့လည်းလိုက်သွားတယ်တရုတ်တွေနဲ့လည်းကိုကန်နေနဲ့လည်းလိုက်သွားတယ်ကိုလုံဘက်ကလည်းဝင်တယ်အဲ့ဟိုနမ်တစ်ဘက်ကလည်းအမဝင်မှုအချိန်ချင်းစူးစမ်းတယ်ဒါပေမဲ့ဝင်လို့မရဘူးပေးမဝင်ဘူးဘာမှဆိုမရဘူးပေါ့အဲ့လိုမျို
းဒေါ်သူစာကတော့ MND ကလူတွေရဲ့နောက်ကျောင်းကိုစစ်ဆေးတာကိုမဆန့်ကျင်ပေမဲ့အရင်ကတည်းကနေထိုင်ခဲ့တဲ့ဒေသခံတွေကိုဘယ်လိုမျိုးပေတိုင်းတာဖြစ်ဖြစ်အိမ်ပြန်ခွင့်ပေးတဲ့လို့ဆိုပါတယ်အထက်ရာရှိတွေကလူမကြီးခွဲခြားတာမရှိဘူးလို့ပြောနေပေမဲ့အောက်ခြေမှာတော့လူမကြီးခွဲခြားတာရှိနေတယ်လို့ဒေါ်သူစာကပြောပါတယ
်အခုတော့မျိုးလူမျိုးခွဲခြားရတော့အရန်ဆိုးသွားတယ်အမကလည်းရှုံချရတယ်ဘာပဲဖြစ်ဖြစ်သူတို့နေမီလူတာလူတာပေါ့နော်အမတို့ဖြစ်သူတွေအတွက်ကတော့အရန်နဲ့နားတယ်တာမျိုးတွေကလေ
လူမျိုးပဲစာတိဖြစ်ဖြစ်လူတိုင်းဟာဒန်းတွေညီမျှတဲ့အခွင့်အရေးရှိသင့်ပါတယ်အပြည့်ပြည့်ဆိုင်ရာလူခွင့်အကျညာစာတမ်းမှာတော့လူတိုင်းဟာမိမိတို့တိုင်းပြည်အတွင်းလွတ်လပ်စွာရှေ့ပြောင်းတွားလာခွင့်ရှိပြီးသူတို့ရဲ့ပိုင်ဆိုင်မှုတွေကိုအတမတ်မစွန့်လွတ်ခံရဘူးလို့ပြဋ္ဌာန်းချက်တွေပါရှိပါတယ်ကိုတူရာကတော့တိုက်ပွဲကြောင့်ထပ်ပြေးရကလေးကသူ့အိမ်နဲ့ပိုင်ဆိုင်မှုတွေဘလို့ပဲပုံနေဖြစ်နေတယ်ဆိုတာကိုမသိတော့ပါဘူးဒါပေမဲ့သူ့အိမ်ကတော့ပြန်ချင်နေပါတယ
်ကားလေးတစ်စီးလို့ရှိတော့ဟုတ်စီဘာဒီပြောဆုံးသွားလဲတော့ကျွန်တော်လည်းမသိပါဘူးဟာခုစလွန်လို့ဆိုတော့အိမ်မဲပေါ့ကွအိမ်တော့လွန်လို့မဟုတ်နော်ခုစမပြန်ရင်တော့ခုအိမ်ကိုဟာတဲ့တနည်းတဲ့ဖြစ်ဖြစ်ဘလူးဘက်ဖြစ်ဖြစ်တခြားရုပ်သေးတာနော်ဘလောက်အဆင်ပြေပါလဲပြောပြောအိမ်တော့လွန်ကြတာဆိုတော့
တို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်တို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ View အစီအစဉ်တွေကို Radio ရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/viewabemis ဖြစ်ပါတယ်။
ဆက်လက်ပြီးတော့ဒီမိုကရေစီနဲ့ခေတ်ပြိုင်ကဘာအစည်းအဝေးကိုတင်ဆက်ပါအောင်မယ်။တတိသားဖြတ်ချခွင့်ဟာအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်ဖြစ်တယ်လို့ပြင်သစ်နိုင်ငံဖွဲ့စည်းပုံဥပဒေမှာထည့်သွင်းပြဋ္ဌာန်းလိုက်ပါတယ်။တတိသားဖြတ်ချခွင့်ကိုဖွဲ့စည်းပုံမှာအခွင့်အရေးတစ်ခုအနေနဲ့ထည့်သွင်းလိုက်တာဟာပြင်သစ်နိုင်ငံကကဘာပေါ်မှာပထမအဦးဆုံးဖြစ်ပါတယ်။ဒါကြောင့်ပါရီမြို့တော်မှာနေထိုင်တဲ့ဒေါ်ဤခင်ခင်နဲ့ဦးတင်မောင်သားကဒီမိုကရေစီနဲ့လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးမှာဆွေးနွေးထားပါတယ်။
အမေရိကန်နဲ့မြန်မာနိုင်ငံအပါအဝင်တခြားနိုင်ငံတော်တော်များများမှာတောက်ချက်ချတဲ့ဟူအမျိုးသမီးတွေရဲ့လွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်အဖြစ်အတိအပြုကိုထိုက်ခဲနေကြတဲ့အချိန်မှာဒီနိုင်ငံကဒီလွတ်လပ်ခွင့်ကိုဖွဲ့စည်းပုံမှာအတိအပြုကျထားလိုက်တာ။မတ်လ၄ရက်နေ့ကသူ့တော်မှာအပြည့်ပြုလိုက်ကြတယ်။သူ့တော်ဥက္ကဋ္ဌရေးဖို့ပြပတ်ကအခုလို
Voici le résultat du scrutin sur le projet de loi constitutionnelle. Nombre de votants.
Quasi nombre. Maybe qu'elle est jalouse. Je n'y ai pas mais. Maybe n'aimez pas. Couillardne. Maybe du. Chez un magasin. Oubliez pas pour de loi de mais il est très marrant tombe. Maya cinéma. D'abord du mais. Connais un chasseur. Quand mais. Connais un cinéma.
D'abord tu sais les jours où il y a.ကိုယ်ရဲ့ချက်ချမှာဒီတဲ့အမျိုးသမီးတွေအတွက်ကိုယ်ရဲ့အခွင့်အရေးပြချပြီးတော့ဒါပေမဲ့လက်ရာဆုံးနိုင်ငံကြီးကအားကောင်းပြန်လည်ရွေးချယ်တဲ့အချိန်မှာဖွဲ့စည်းပုံဆိုင်ရာအမှတ်ကဒီလောက်ဖြစ်ဖြစ်ပြန်ထားလိုက်တာ
လေကွန်ဂရက်အဒိုပ်တီ
လက်ချာရေးလွတ်လပ်ခွင့်ဆိုင်ရာဖွဲ့စည်းပုံဥပဒေကိုမဲပေးတဲ့အမတ်ဦးရဲ့မားပုံ၃ပုံကျော်ကထောက်ခံတဲ့အတွက်ဒီလွှတ်တော်ကအတည်ပြုကြောင်းကြေညာလိုက်ပါတယ်
ဒီကြောင့်ကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ပြည်ထောင်နိုင်ငံပါရီပြုံပါနေထိုင်နေတဲ့မြန်မာအမျိုးသမီး.ခင်ခင်ဖြစ်ပါတယ် မင်္ဂလာပါတော့ဤခင်ခင်ချင်များ
မင်္ဂလာပါရှင်ဟိုကျမဤခင်ခင်ပါဒါအခုလိုဖိတ်ကြားတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ
်အခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးဘယ်လိုများမြင်ပါတယ်လဲခင်ဗ
ျကြီးမားတဲ့အပြောင်းလဲဆိုတော့ဟိုဒါညင်းလို့မရတဲ့သမိုင်းမှတ်တိုင်တစ်ခုဖြစ်ပါတယ်ဒီ app ကိုမရခင်မှာ partner ရဲ့သဘောတူညီချက်ကိုရဖို့လိုပါတယ်ဒါပေမဲ့အခုလိုပြောင်းလဲလိုက်တဲ့အပေါ်မှာတော့ကျမတို့ချက်ချမယ်လို့ဆုံးဖြတ်တယ်ဆိုလို့ရှိရင်တော့ partner ရဲ့ consent မလိုတော့ပါဘူ
း
ဒါကိုယ့်ရဲ့လွတ်လပ်သောရွေးချယ်권နဲ့ကိုယ့်ရဲ့ဘဝကိုကိုယ်တိုင်ဖန်တီး권ကိုပေးလိုက်တဲ့သဘောပါပဲဟိုမြန်မာမျိုးသမီးတစ်ယောက်အနေနဲ့ကိုယ်ဝင်ချက်ချတာကိုအားပေးတာလည်းမဟုတ်သလိုဟိုအားမပေးဘူးလည်းမဟုတ်ဘူးကိုရွေးချယ်권ဆိုတဲ့အချိန်နေတစ်ခုနောက်မှာလူမှုရေးရစီးပွားရေးရအကြောင်းကြောင်းကြောင်းအကြောင်းတော့အကြောင်းတွေကြောင့်ဒီကိုဝင်ကိုဖျက်ချဖို့လိုအပ်လာတဲ့အခါသူရဲ့ဟောက်ခံမှုညီသူရဲ့အာပေးမှုတောင်းမှုရင်အာမပေးမှုဒီမှာမလိုအပ်ဖဲနဲ့ကိုယ်တိုင်းပဲဆုံးဖြတ်ခွင့်ရှိလာတာကဒါအမျိုးသမီးတွေနဲ့ရဲ့သမိုင်းနဲ့ချီပြီးတော့တိုးတက်လာတဲ့မှတ်တိုင်တစ်ခုလို့ကျွန်မပြောချင်ပါတယ်
ဘိုးနိုင်ငံရဲ့ပါတီဖြစ်တဲ့ပြန်လဲစမ်းသိရေးပါတီအမရှေဘာမလလပြောတော့အခုလိုပြောတော့ပါတယ်
Sans parler des États-Unis autour de nous au sein même de l'Union européenne.
ကျွန်တော်တို့ရဲ့ဖွဲ့စည်းပုံကတရားစီရင်ရေးတည်ငြိမ်မှုအခြေခံသာမဟုတ်ပါဘူး။ကျွန်တော်တို့သမ္မတနိုင်ငံတော်ရဲ့အခြေခံလည်းဖြစ်ပါလေ။ဒီလိုဖြစ်တဲ့အတိုင်းသားဖြတ်ချနိုင်ခွင့်ကိုအခိုင်အမာအတိမတ်ပြုထားလိုက်ပါပြီ။အမကန်နေဆိုတဲ့စကားလုံးကဒါနဲ့ပတ်သက်လို့ဘယ်တော့မှမေးခွန်းမထုတ်တော့ဘူးဆိုတာသိကြစေပါလေ။အချက်အလက်အရဥပဒေအရမေးခွန်းမထုတ်ပါဘူး။ခဏိမနက်ဖြန်မေးခွန်းမထုတ်ပါဘူး။ဘယ်သူမှဘယ်တော့မှမေးခွန်းမထုတ်ရပါဘူး
။လူလူသဘောထားစစ်တမ်းတွေမှာလည်းကိုယ်ဝင်ဖြစ်ချတာမျိုးပေါ့နော်။ကျွန်တော်တို့ဒီအမျိုးသမီးတွေရဲ့ရွေးချယ်ပိုင်ခွင့်ကိုရေးဖြစ်80ရာခိုင်နှုန်းကထောက်ခံရတာကိုကျွန်တော်ဖြစ်ရပါတယ်။ဒီကျန်တဲ့စန်းတိရေးတို့အဓိပ္ပာယ်ရတဲ့ဒါ Renaissance Party အမဆေဗီယာမလာကတော့ဖြစ်တည်ထားရှိတဲ့တန်ဖိုးတွေကိုထင်ရတာမျိုးဆိုပါတယ်။ဘလို့တမိုးထားမှုတွေကြောင့်အခုလိုခွင့်ရေးကဖွဲ့စည်းပုံဆိုင်ရာခွင့်ရေးဖြစ်လာရတယ်လို့ထင်ပါတယ်ခင်ဗျာ
။ကျင့်တဲ့နိုင်ငံမှာဆိုလို့ရှိရင်မျိုးသမီးတွေရဲ့ဟိုဂျာပိုင်ခွင့်နေပေါ့နော်ဂျာပိုင်ခွင့်နေတိုးတက်ဖို့ရှိတဲ့အခွင့်အရေးတွေအားရာတွေနဲ့ပတ်သက်ပြီးတော့ရန်ကိုဦးစားပေးတယ်အလေးထားတယ်ပြီးတော့သူတို့တွေကိုဒီထိခိုက်နှက်နာမဲ့အပြုတ်အမူမျိုးတွေဟိုတော်တော်လေးကိုစင်ကျင်ကြတာကိုသတိထားမိပါတယ်။ဒါဒီပြင်သစ်တွေစီမှာ judgment မရှိဘူး။ဒီမျိုးသမီးတယောက်ကကိုဝင်ချက်ချလိုက်တယ်ဆိုလို့ရှိရင်ဒီမျိုးသမီးကိုမကောင်းဘူးဆိုတဲ့ label မတက်ဘူး။ဒီမျိုးသမီးတယောက်ကကိုဝင်ချက်ချလိုက်တယ်ဆိုတဲ့အတွက်ဒီမျိုးသမီးတယောက်ကအပြစ်သားတစ်ခုဖြစ်သူတို့မတက်မှာဘူး။ဒီမျိုးသမီးတယောက်ကကိုဝင်ချက်ချလိုက်တယ်ဆိုတဲ့အတွက်ဒီမကောင်းတဲ့လူတယောက်ပေါ့နော်။အမဲဆက်ကြီးတစ်သက်လုံးထင်သွားရတဲ့လူတယောက်မဖြစ်သွားဘူးအမျိုးသမီးတယောက်ဒီကိုဝင်ချက်ချသည်ဖြစ်စေသူရရှိလာတဲ့ကိုဝင်ကိုမွေးသည်ဖြစ်စေဒီသူ့ရဲ့တံပိုးမကျသွားဖို့အတွက်ကာဝယ်ပေးတဲ့လူအဖွဲ့အစည်းတစ်ခုဖြစ်တယ်ဆိုတာကိုခိုင်ခိုင်မာမာပြသနိုင်တယ်လို့ကျွန်မထင်ပါတယ
်ဒီလိုဒီဖြစ်လို့တဲ့နေ့မှာလက်ရနိုင်ငံရေးပါတီLast Republican slap Olivia Malegale အခုလိုပြောပါလေ
Notre constitution n'est pas seulement la base de notre ordre juridique
American ကိုထည့်မပြောတော့ပါဘူးဥရောပတမကတဲမှာကိုပိုလန်မှာဟန်ဂေရီမှာတားဖြတ်ချခွင့်အခွင့်အရေးတွေကိုကန့်သတ်ထားတာတွေရှိနေပါတယ်အဲ့ဒီအန်ဒီယေကကျွန်တော်တို့နဲ့ဝေးနေတာတောင်မှဒီအန်ဒီယေကိုကျွန်တော်တို့တဲ့တဲ့ကြီးလိုက်ကြတာပါ
ဒီအမတ်ကြောသားတယ်လို့ပဲပေါ့နော်ဥရောပကတချို့နိုင်ငံတွေမှာဟိုကပုံဝင်ဖြတ်ချက်ခွင့်ကိုလက်ခံရသေးပါဘူးပြင်သစ်သမ္မတမက်ခရွန်ကတော့ပုံဝင်ဖြတ်ချတဲ့ခွင့်ရေးကိုဥရောပသမ္မတရဲ့အခြေခံခွင့်ရေးများဆိုင်ရာဗြိတိန်ကျစားမ်းမှာအမတ်ကထည့်သွင်းဖို့အတွက်တိုက်တွန်းပါတယ်ဒေါ်ဤခင်ခင်ဘလို့ပြန်လာလိုက်ခင်ဗျာ
ဒါကတော့အမတန်နိုင်ငံရေးဆန်တဲ့အချက်တစ်ချက်ပါပဲဘာဖြစ်လို့လဲဆိုတော့ဟိုတင်သက်ရဲ့ဒီသမ္မတရွေးကောက်ပွဲနဲ့အခြေအနေတွေကိုကြည့်လိုက်တယ်ဆိုလို့ရှိရင်လက်ရှိဥရောပရဲ့အခင်းကျင်းမှာပေါ့နော်တင်သက်ရဲ့ပုံဝင်ပတ်သက်မှုအခန်းခံနာကထောက်ခံမှုကြာဆင်းလာတာမျိုးဖြစ်လာတဲ့ခါကျတော့သူ့ အတွက်သူကိုယ်တိုင်အတွက်ကောအမျိုးသမီးတွေအတွက်ပါတင့်တင့်နဲ့ဥပဒေတွေကိုသူကပို့ပြီးတော့ကျွတ်ကျွတ်ဆဆပြင်ဆင်လာတယ်လို့ကျွန်မထင်ပါတယ်ဟိုအဲ့ဒီအတွက်လဲဒါအကြောင်းလဲမှုတစ်ခုအနေနဲ့နိုင်ငံရေးအရာပေါ့နော်အကြောင်းလဲမှုတစ်ခုအနေနဲ့ဝမ်းသာစရာကြိုးစားစရာအကြောင်းအရာတစ်ခုဖြစ်ပါတယ်တကယ်လို့ဒါလာမယ့်ရွေးကောက်ပွဲမှာဒီ far right ပေါ့ far right ဒီဘက်ကမှအသာစီးရခဲ့တယ်ဆိုလို့ရှိရင်အမျိုးသမီးတွေရဲ့အခွင့်အရေးကိုဦးစားပေးဖို့အခန်းကဏ္ဍတွေပုံနှဲသွားမှာဆိုတဲ့အတွက်သူကအမျိုးသမီးတွေကိုဦးစားပေးတဲ့ဒီဥပဒေတွေဒီဥပဒေတွေကိုဟိုကြိုတင်ပြင်ဆင်သွားတယ်လို့ကျွန်မကထင်ပါတယ်အဲ့ဒီအတွက်လဲဒါကျွန်မတို့အတွက်အခွင့်အရေးတစ်ခုပိုရသွားတယ်လို့မြင်ပါတယ
်လောဝဲစုပါတီတစ်ခုဖြစ်တဲ့ Love for Sulbi ပါတီကမာချင်းတီပါနီဘာလို့အခုလို့ပြောတာကိုပြရပါလေ
Nous célébrons une victoire historique.
သူခနာကိုကိုသူတို့အဆုံးဖြတ်ပိုင်ခွင့်အတွက်တိုက်ပွဲဝင်နေကြတဲ့တက္ကပါလုံးကအမျိုးသမီးတွေအတွက်ကျမတို့မဲကမျှော်လင့်ချက်ဂရိကဝတ်တစ်ခုဖြစ်ပါတယ်။အာဂျင်တီးနာ၊အမေရိကန်၊အန်ဒိုရာ၊အီတလီ၊ဟန်ဂေရီနဲ့ပိုလန်နိုင်ငံတို့မှလည်းတိုက်ပွဲဝင်နေကြပါတယ်။ပဲ့တင်တန်းလို့ပါပဲ။သူတို့တိုက်ပွဲဟာကျမတို့ရဲ့တိုက်ပွဲဖြစ်တယ်လို့ဒီကနေ့အောင်ပွဲဟာလည်းသူတို့ရဲ့အောင်ပွဲဖြစ်ပါတယ်ဆိုတာဒီကနေ့မဲနဲ့သူတို့ကိုပြောလိုက်တာဖြစ်ပါတယ်
။အလားတူပဲဒီတဲ့ကတော့ Emmanuel Macron ကတော့ Europa သဘောမျိုးဖြစ်လို့ပေါ်တန်ပြေးလိုက်တာကိုလည်းကျွန်တော်ကြားရပါတယ
် Aujourd'hui n'est pas la fin d'une histoire. C'est le début d'un combat.
ဒီကနေ့ဆလံပီဆုံးသွားတာမဟုတ်ပါဘူး။တိုက်ပွဲစတာပါ။
တ
ားဖြတ်ချခွင့်အခွင့်အရေးကိုဖွဲ့စည်းပုံနဲ့ပုံမှန်လည်းဖော်ပြခြေနေအားလုံးမှာအကာအကွယ်ပေးထားတဲ့တခုတည်းသောနိုင်ငံရေးလို့ကမ္ဘာမှာပြင်သစ်ကဒီနေ့ဖြစ်လာခဲ့ပါပြီ။ကဘာနေရာတိုင်းမှာဒီလိုဂရိခံကြတဲ့အခါကျမှကျွန်တော်တို့တိုက်ပွဲကိုရပ်ပါမယ
်ဒီပြောဆိုဆွေးနွေးချက်တွေနဲ့ပတ်သက်ပြီးတော့ပေါ့နော်ကျွန်တော်နောက်ဆုံးပေးကုန်မေးချင်ပါတယ်ဒီမနက်ငါပြောဆိုလို့ရှိရင်တော့ယူပီတွေပါအဲ့ဒီလိုအခြေခံရွေးချယ်ပိုင်ခွင့်ကိုရှင်းတင်တယ်လို့ထင်ပါသလားခင်ဗျကျွန်
တော်တို့နိုင်ငံမှာစိတ်ချရတဲ့ဇမ္မာရေးအတွက်အာမခံချက်ရှိတဲ့ပုံရင်ထက်ရှားမှုမျိုးကိုရဖို့အတွက်ဆိုရင်မြန်မာအတိုင်းဝိုင်းတစ်ခုလုံးကပို့ပြီးတော့အသိပညာတွေတိုးလာဖို့လိုတယ်သူတို့ကိုအသိပညာပေးမှုတွေလည်းအများကြီးလုပ်ဖို့လိုတယ်နောက်ဆုံးအချက်ကတော့ဗာလဲဆိုတော့ကျွန်တော်တို့စီမှာပြည်သူတွေရဲ့အတန်ကိုနားထောင်ပြီးတော့ပြည်သူတွေရဲ့လိုအပ်ချက်ကိုတကယ်သူ့တည်တနာတွေကနေတဆင့်ပြုစုပြီးတော့လိုအပ်တဲ့ဥပဒေကိုကြာထမ်းပေးတဲ့စနစ်တောက်ဆုံးသွားတာဖြစ်တဲ့အတွက်ဒီစနစ်မရှိတဲ့အချိန်မှာကျွန်တော်တို့ပထမအဦးဆုံးလုပ်နိုင်တာကတော့အသိပေးတဲ့လုပ်ငန်းရှင်တွေပညာပေးတဲ့လုပ်ငန်းရှင်တွေအများကြီးအချိန်ဟုန်နဲ့လုပ်ဖို့လိုအပ်တယ်လို့ကျွန်မမြင်ပါတယ်
။ဟုတ်ကဲ့ဘောဤခင်ကျေးအများကြီးကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါကျွန်မလည်းအခုလိုမျိုးပါဝင်ဆွေးနွေးပွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။အခုဆွေးနွေးတင်ပြသွားသူကတော့ပြည်ထောင်နိုင်ငံပါတီမျိုးမှနေထိုင်နေတဲ့ဒီမှာမျိုးသမီးကျော်ဤခင်ခင်ဖြစ်ပါတယ်။ကျွန်တော်ဒီပေါင်းသားပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တန်ရဲ့ဒီနေ့ကနေနေ့မနေ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ဘတ်စင်ကန္ဓာတွေဖြစ်တဲ့အာရှနိုင်ငံရဲ့လေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာအစီအစဉ်တွေကိုဆက်လက်တင်ဆက်ပါအောင်မယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ဖြစ်ပါတယ်ဗြိတိသျှနိုင်ငံသားရဲ့ဝင်ကြီးထိုင်းကိုလာရောက်စဉ်မြန်မာနိုင်ငံရဲ့ပဋိပက္ခဟာဗပောင်းစုံကဝိုင်းဝန်းတိုက်ခတ်နေတဲ့ပြည်တွင်းစစ်ဖြစ်နေပြီလို့ပြောဆိုခဲ့ပါတယ်အင်ဒိုနီးရှားမှာတော့လက်ရှိကာဝေးရေးဝန်ကြီးဘိုချိုဟောင်းစူဘီယန်တို့ကိုရွေးကောက်ပွဲအနိုင်ရရှိကြောင်းအတည်ပြုကြေညာလိုက်ပေမဲ့အတိုက်ခံတွေကတော့ငြင်းချက်ထုတ်ပါတယ်ဗီယက်နမ်မှာတော့တစ်နှစ်ကျော်သာရှိသေးတဲ့သမရနှုတ်ထွက်သွားပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်ဗြိတိန်နိုင်ငံသားဝင်ကြီးဒေးဗစ်ကင်မရွန်ဟာထိုင်းနိုင်ငံကိုမတ်လ20ရက်နေ့ကလာရောက်ခဲ့ပြီးထိုင်းဝင်ကြီးချုပ်ထိုင်းနိုင်ငံသားဝင်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်ထိုင်းနိုင်ငံသားဝင်ကြီးနဲ့နှစ်နိုင်ငံမဟာဗျူဟာမြောက်မဟာမိတ်အဖြစ်လက်မှတ်ရေးထိုးခဲ့ပါတယ်
ဒီသဘောတူညီချက်အရကာကွယ်ရေးစီးပွားရေးကုန်သွယ်ရေးကိစ္စတွေအပါအဝင်နယ်ပယ်ရှိခုမှာပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်။ဗြိတိန်နဲ့ထိုင်းနှစ်ဆင့်ကုန်သွယ်ရေးတန်ဖိုးဟာအမေရိကန်ဒေါ်လာ10ဘီလီယံနီးပါးရှိပါတယ်။ဗြိတိန်နိုင်ငံသားအေးဝန်ကြီးဟာထိုင်းနိုင်ငံခရီးစဉ်အတွင်းမြမအရေးထက်သွင်းပြောဆိုခဲ့ပါတယ်။မြန်မာပြည်ရဲ့ပဋိပက္ခဟာဗပောင်းဆောင်ဝိုင်းဝန်းတိုက်ခိုက်နေတဲ့ပြည်တွင်းစစ်ဖြစ်နေပြီလို့ပြောဆိုခဲ့ပါတယ
် Dreadful situation of a conflict that really has turned into a multifaceted civil war and we want to work with partners in
မြန်မာပြည်ရဲ့ပဋိပက္ခဟာအလွန်ဆိုးရွားတဲ့အခြေအနေကိုရောက်ရှိနေပါတယ်ဗပောင်းဆောင်ကဝိုင်းဝန်းတိုက်ခိုက်နေတဲ့ပြည်တွင်းစစ်အဆင့်ကိုရောက်နေပါတယ်ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုရေဒိုကိစ္စအတွက်ကူညီနိုင်ဖို့အာဆီယံအတွင်းကမဟာမိတ်တွေနဲ့လက်တွဲဆောင်ရွက်လိုပါတယ်ကျွန်တော်တို့အနေအထားကအကူအညီအထောက်အပံ့တွေပေးရမှာပါဒီပဋိပက္ခတွေစတင်ကြတဲ့ကဗီတိန်အနေနဲ့ဒုက္ခသည်တွေအတွက်ပေါင်ငွေတန်ပေါင်း120ကျော်ပေးပြီးခဲ့ပြီဖြစ်ပါတယ်ကျွန်တော်ထင်တာကတော့အာဆီယံနဲ့အခြားနိုင်ငံတွေပါဝင်ပြီးမြန်မာနိုင်ငံကပဋိပက္ခအဆုံးသတ်နိုင်အောင်ဒီထက်တိုးပြီးတော့လှုပ်ဆောင်သင့်တယ်လို့ထင်ပါတယ်
ဝန်ကြီးချုပ်ဟောင်းလဲဖြစ်တဲ့နိုင်ငံသားရေးဝန်ကြီးဒေးဗစ်ကင်မရွန်ဟာထိုင်းလီဒါစခန်းတစ်ခုကိုတွားရောက်စဉ်အခုလိုပြောဆိုခဲ့တာပါထိုင်းနဲ့ဗြိတိန်တို့ရဲ့သဘောတူညီချက်အရထိုင်းနိုင်ငံမှာရှိတဲ့ဆွီဒင်လို့ဂရစ်ပင်ဂျက်တိုက်လေယာဉ်တွေအတွက်လိုအပ်တဲ့အစိတ်အပိုင်းတွေကိုဗြိတိန်ကရောင်းချပေးသွားဖို့ရှိပါတယ်ဒီလေယာဉ်တွေဟာဆွီဒင်ကလုတာဆိုပေမဲ့အစိတ်အပိုင်းအတော်များများကိုဗြိတိန်ကထုတ်လုပ်တာဖြစ်ပါတယ်ဒီကိစ္စတွေအပါအဝင်ထိုင်းကဒေါ်လာတန်း900ဘိုးလောက်ဗြိတိန်ထိုင်းကနေဝယ်ယူဖို့ဖြစ်လာနိုင်ပါတယ်အခုလိုအချိန်မှာပဲအင်ဒိုနီးရှားမှာတော့လက်ရှိကာကွယ်ရေးဝန်ကြီးလက်ဖြစ်ယခင်အာနာရှင်ဆူဟာတိုလက်ထက်ကဗိုလ်ချုပ်ဟောင်းတူလည်းဖြစ်ခဲ့တဲ့ပရာဘိုဆူဗီယန်တိုကိုမတ်လ20ရက်နေ့မှာရွေးကောက်ပွဲကော်မရှင်ကနေမဲ58ရာခိုင်နှုန်းကျော်နဲ့အနိုင်ရရှိကြောင်းအတည်ပြုထုတ်ပြန်လိုက်ပါတယ်။အခုလိုဆူဗီယန်တိုကိုအနိုင်ရရှိကြောင်းကြေညာဖို့ကိုရွေးကောက်ပွဲကော်မရှင်ရဲ့ဂျကာတာမှာရဲနဲ့စစ်တပ်အင်အား9000နီးပါးလောက်ချထားပြီးလုံခြုံရေးတင်းကျပ်ထားခဲ့ပါတယ်။ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ခဲ့ပြီးမဲ25ရာခိုင်နှုန်းကျော်ရရှိခဲ့တဲ့ဂျကာတာမြို့တော်ဝန်ဟောင်းပညာရေးဝန်ကြီးဟောင်းအန်နီဘာဆွေတန်ဟာရွေးကောက်ပွဲမှာမူမမှန်တာတွေရှိတယ်ဆိုပြီးပြန်လည်စီစစ်ပေးဖို့ရွေးကောက်ပွဲတရားရုံးကိုမတ်လ21ရက်နေ့မှာတင်ပြလိုက်ပါတယ်အန်နီဘာဆွေတန်ဘက်ကပြောဆိုရမှာကောက်ကွယ်ရေးဝန်ကြီးပရာဘိုဝိုဘက်ကရွေးကောက်ပွဲအတွက်အရေးပါတဲ့နေရာတွေမှာဩဇာထူထောင်တဲ့အနေနဲ့ငွေကြေးပေးတာတွေစိုက်ပျိုးရေးအထောက်အကူပစ္စည်းပေးတာတွေဆန်ဝေတာတွေစတာမျိုးတွေလုပ်ခဲ့တယ်လို့လက်ရှိအစိုးရနဲ့ဖွဲ့စည်းပုံတရားရုံးတို့ကလည်းငူမမှန်တာတွေလုပ်ခဲ့တယ်လို့ဆွဆဲထားပါတယ်။ဖွဲ့စည်းပုံတရားသူကြီးချုပ်ဟာလက်ရှိသမ္မတဝီဒိုဒိုရဲ့ရောက်ဖဖြစ်ပြီးသမ္မတဝီဒိုဒိုရဲ့သားဒုတိယသမ္မတအဖြစ်ပရာဘိုဝိုနဲ့တွဲဖက်ပြီးရွေးကောက်ပွဲဝင်နိုင်ရေးကိစ္စအပါအဝင်စီမင်းတချို့ကိုရွေးကောက်ပွဲနီးမှပြင်ဆင်ပေးခဲ့တာတွေရှိတယ်လို့လည်းဆွဆဲထားပါတယ်။တရားရုံးကိုတင်ပြလိုက်တဲ့အသက်54နှစ်အရွယ်အန်နီဘာဆွေတန်ဟာဒီမိုကရေစီအရေးလှုပ်ရှားခဲ့တဲ့ចောင်းသားဟောင်းတဦးဖြစ်ပြီးပညာရှင်တဦးလည်းဖြစ်ပါတယ်အခုလိုလောက်ရတာနဲ့ပတ်သက်ပြီးသူကရှင်းပြပါတယ
် kita menginginkan agar praktek demokrasi kita menjadi lebih baik dan harapannya
ကျွန်တော်တို့ကဒီမိုကရေစီကျင့်သုံးမှုတွေကိုတိုးတက်လာစေချင်ပါတယ်အခုလိုဖွဲ့စည်းပုံတရားရုံးကိုတင်ပြဖော်ထုတ်တဲ့ကိစ္စဟာကျွန်တော်တို့အားလုံးအတွက်သင်ခန်းစာဖြစ်လာလိမ့်မယ်လို့မျှော်လင့်ပါတယ်
ဆူဆဲမှုတွေနဲ့ပတ်သက်လို့သမရဝီဒိုဒိုကတော့ညင်းဆိုထားပါတယ်။သမရလောင်ပရာဘိုဝူဆူဗီယန်တိုဟာကွယ်လွန်သူစစ်အာဏာရှင်ဆူဟာတိုရဲ့သမဟောင်းဖြစ်ပြီးသူဟာဒီမိုကရေစီအတိုက်အခံတွေနဲ့တီမောလွတ်မြောက်ရေးလှုပ်ရှားသူတွေကိုညှဉ်းပန်းတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲခံထားရသူဖြစ်ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ကွန်မြူနီအစိုးရရဲ့သမရဟိုဝွန်ထွန်ဟာမတ်လ20ရက်နေ့ကသမရယာဒူးကနှုတ်ထွက်သွားပါတယ်။သူဟာတာဝန်ထမ်းဆောင်တာတစ်နှစ်ကျော်လောက်ပဲရှိပါသေးတယ်။2023ခုနှစ်ကအာဂရိလိုက်စားမှုဆွဆဲချက်တွေနဲ့သမရငွင်ဆွမ်ဖို့နှုတ်ထွက်သွားပြီးနောက်သူသမရဖြစ်လာတာပါ။ဗီယက်နမ်မှာအာဂရိလိုက်စားမှုတိုက်ဖျက်ရေးတွေလုပ်နေချိန်မှာသမရဝဝန်ထွန်းနှုတ်ဆက်ခဲ့တာဖြစ်ပြီးသူ့ရဲ့လောက်ရဟာကွန်မြူနစ်ပါတီရဲ့ဂုံသိက္ခာကိုထိခိုက်စေတယ်လို့ပါတီဘိုကော်မတီကထုတ်ပြန်ပါတယ်။စီဝါရေးဖွံ့ဖြိုးတိုးတက်လာနေတဲ့ VNM မှာထိပ်ပိုင်းနိုင်ငံရေးခေါင်းဆောင်မှုတွေမတိမငြိမ်ဖြစ်လာနေတယ်လို့သုံးသပ်မှုတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ်
ဆက်လက်ပြီးလေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါောင်းမယ်ချင်းရွှေဟော်နဲ့ဝမ်တိန်ဂိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့ကုန်သွယ်နိုင်မှုမရှိသေးဘူးလို့ကုန်သည်တွေကပြောဆိုပါတယ် The Farmer Time Media ကတင်ဆက်ထားပါတယ်
မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်မျိုးရေးချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်။ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုမြင့်မင်ဟန်တဲ့သူကျမမေဆွေကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်မျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ရှင်းရွှေရောင်းတဲ့ဝန်တိုင်ဂိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့ကုန်သွယ်မှုမရှိသေးဘူးဆိုတဲ့သတင်းနဲ့စကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့2023ခုနှစ်အော်တိုဘာလကတည်းကပိတ်ထားခဲ့ရတဲ့ရှင်းရွှေရောင်းနဲ့ဝမ်တိန်နယ်စပ်ခိတ်တွေကိုပြန်လည်ဖွင့်လှစ်လိုက်ပေမဲ့မြန်မာဘက်ကနေကုန်သွယ်မှုမရှိသေးဘူးလို့ကုန်သည်တွေကပြောပါတယ်။လောက်ကင်မြို့နယ်ထဲမှာရှိတဲ့အဲ့ဒီတရုတ်မြန်မာနယ်စပ်ခိတ်တွေကို MNDAA ကိုကန့်တပ်ဖွဲ့ကတာဝန်ယူကြီးကြပ်ပြီးမတ်လ17ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပေမဲ့စစ်ကောင်စီလက်အောက်ခံကုန်သည်ရေးဝန်ထမ်းတွေဘက်ကပူးပေါင်းဆောင်ရွက်မှုမရှိလို့ကုန်သည်မှုမလုပ်နိုင်တာဖြစ်ပါတယ်။လက်တလုံးမှာတရုတ်ဘက်ကနေကုန်ပစ္စည်းတင်သွင်းတာကိုလှုံ့ဆော်နိုင်ခြင်းမရှိပေမဲ့မြန်မာဘက်ကနေကြံပါဝင်လေယာထွက်ကုန်ပစ္စည်းတွေကိုတင်ပို့ဝင်ရနေတယ်လို့နယ်စပ်ပို့ကုန်လုပ်ငန်းရှင်တဦးကဆိုပါတယ်။လူအဝင်ထွက်ကိုလည်းရှင်းရွှေရောဂိတ်ကတဆင့်စာအုပ်အနီးကင်ဆောင်ထားတဲ့ရှမ်းနယ်တရုတ်လူမျိုးတွေကိုသာဝင်ထွက်ခွင့်ပြုထားပြီးစာအုပ်အနီးတက်တန်းတိုးအသစ်ပြုလုပ်မှုကိုလည်းရပ်တန့်ထားတယ်လို့ပြောပါရယ်။ MMDA ကိုကန့်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူလီကြားဝင်းကတော့ရှင်းရွှေရောဂိတ်ကပြန်ဖွင့်ထားမယ်မယ်ကုံတယ်ခွင့်နဲ့ပတ်သက်လို့အထက်လူကြီးတွေကိုပြန်မေးအောင်မှာဖြစ်တယ်လို့အခွန်ကိစ္စကိုလည်းမသိသေးဘူးလို့ဖြေကြားထားပါရယ်။
မြန်မာမျိုးဒီပြင်ပတင်ပို့မှုရောချလို့ဈေးကွက်ပြောင်းနေပါတယ်မြန်မာမျိုးဒီကပြင်ပတင်ပို့မှုရောချတဲ့အပြင်အယောင်းဝယ်ပါအေးနေလို့မြို့ဈေးကွက်ပြောင်းနေတာဖြစ်တယ်လို့မြို့ဒီဆိုင်တောင်သူတွေနဲ့ကုန်တယ်တွေကပြောပါတယ်ကင်းပြည်နယ်ပါဝင်နိုင်ငံနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြို့ဒီပြင်ပတင်ပို့ရမှာလမ်းကြောင်းခက်ခဲပြီးကုန်ကြစရိတ်မြင့်တရာထိုင်းနဲ့တရုတ်ဘက်ကဝယ်လိုအားရောချလာတာတွေကြောင့်ဈေးကွက်ထိုးချသွားတာဖြစ်ပါတယ်အခုနေမှာတော့မြန်မာမျိုးဒီကိုထိုင်းနိုင်ငံဈေးကွက်တစ်ခုတည်းကိုဒါအနှဲငယ်တင်ပို့နေရပြီးကုန်တီက9ရက်ခန့်နှုန်းထားတွေကတော့စစ်တပ်ကအာဏာမသိခင်ကတည်းကနှစ်နီးပါးလောက်မြင့်တက်သွားတာကြောင့်ကျပ်သိမ်း40ကျော်ထိကျတင်နေတာဖြစ်တယ်လို့ရဝတီတိုင်းကငရုတ်ကုန်တွေတူကပြောပါတယ်ဈေးကွက်ထဲမှာတော့ငရုတ်ဒီအစိမ်းတပိတ်တာကို1500ကျပ်ငရုတ်ဒီ6တပိတ်တာကို6500ကျပ်ကနေ9000ကျပ်ငရုတ်အပူကတော့တပိတ်တာကို1000ကျပ်အစင်ဖြူကျွန်းအပူကတော့တပိတ်တာကို11000ကနေ11500ကျပ်အတီးတီးပေါက်သေးရှိနေပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ငရုတ်ဒီအစင်ကိုထိုင်းနဲ့တရုတ်နိုင်ငံကိုအများဆုံးတင်ပို့နေတာဖြစ်ပြီးငရုတ်ဒီအချောက်တွေကိုတော့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုအများဆုံးတင်ပို့နေတာဖြစ်ပါတယ်
ဆိုင်ပြိုးစရိတ်ချင်းငွေပမာဏနဲ့ကြံဆက်ရမယ့်ကာလကိုတက်တန်းတိုးပြီးဖို့တောင်သူတွေကတောင်းဆိုနေပါတယ်စစ်ကောင်စီအနေနဲ့တောင်သူတွေအတွက်ဆိုင်ပြိုးစရိတ်ချင်းငွေချေးပေးရမှာတရေကကို9000နှုန်းတိုးမြင့်ထုတ်ချေးပြီးပြန်ဆက်ရမယ့်ကာလကိုလည်းနှစ်နှစ်လောက်တိုးပြီးဖို့ဘကိုးတိုင်းဒေသကြီးအနောက်ပိုင်းပြည်ခရိုင်နဲ့ပေါက်ခေါင်းခရိုင်ကတောင်သူတွေကတောင်းဆိုလိုက်ပါတယ်ပြီးခဲ့တဲ့2023ခုနှစ်ကစိုက်ပျိုးစရိတ်ချင်းငွေထုတ်ယူထားတဲ့တောင်သူတွေကိုချင်းငွေအကြေပေးဆက်ဖို့စိုက်ပျိုးရေးဘဏ်ကဖိအားပေးတောင်းခံနေတာတွေရှိပြီးတောင်သူတွေကတော့ချင်းငွေပြန်ဆက်ရမယ့်ကာလကိုတက်တန်းတိုးပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ
်ဘယ်ဟာစုစိစိုက်စိရိတ်စိတွေအကုန်လုံးဈေးတက်လာတယ်အစိုးရအနေနဲ့ဒီကဝန်သိန်းလုံးလောက်ထုတ်ချေးမှစိုက်စိကအရှင်ပြေနိုင်မယ်လို့ထင်တယ်ပြီးတော့ချင်းဝေတက်တန်းကာလတော့မဟုတ်ဘူးလေနှစ်နှစ်ဒါမှမဟုတ်၃နှစ်အထိကတ်မှတ်ပေးမယ်ဆိုရင်တော့ပိုကောင်းပါလေအချို့နေရာတွေမှာဗန်နီယူတွေမဆက်နိုင်ကြလို့ကောင်းသူလေသမားတွေနဲ့ဗန်နီကြားမှာကမောက်ကမဖြစ်တာတွေပြေလည်သွားမှာပါတစ်နှစ်တည်းမဆက်နိုင်တဲ့သူဆိုပထမတစ်မှာအတိုးဆက်အတိုးတက်ဒုတိယနှစ်ကလေးမှာအခြေဆက်ဒါမှမဟုတ်တတိယနှစ်မှာအခြေဆက်တဲ့သဘောမျိုးလေးလုပ်ပေးမယ်ဆိုရင်တော့ပိုကောင်းတယ်လို့ထင်ပါ
မြမလေယာဖွံ့ဖြိုးရေးဘဏ်အနေနဲ့အရင်နှစ်ကထုတ်ထားတဲ့ချင်းငွေကိုအကျေဆက်ပြီးတဲ့တောင်သူတွေကိုသာချင်းငွေအတစ်ထုတ်ချေးပေးသွားမှာဖြစ်ပါတယ်။စိုက်ဖြိုးရေးဘဏ်ကတတ်မှတ်ထားတဲ့ကာလအတွင်းအကျေမဆက်နိုင်သူတွေအနေနဲ့ဒဏ်ကြေးကိုတလာချင်းအတိုးနှုန်းနဲ့ပြန်လည်တွက်ချက်ပေးဆောင်နေရတယ်လို့လည်းပေါက်ခေါင်းမြို့နယ်ကတောင်သူဦးလာမောင်ကလည်းပြောပါရယ်။ မြန်မာလေယာဉ်ဖွံ့ဖြိုးရေးဘဏ် MADB အနေနဲ့စဘာဆိုင်တောင်သူတွေအတွက်မိုးစဘာချင်းငွေကိုမေလကနေစက်တင်ဘာလအထိစောင်းချင်းငွေကိုအောက်တိုဘာလကနေဒီဇင်ဘာလအထိတရေကကို73ခွဲနှုန်းနဲ့တောင်သူတဦးကို10ရေကအထိတစ်နှစ်အတွင်းနှုန်း900ခိုင်နှုန်းနဲ့ထုတ်ချေးပေးနေတာဖြစ်ပါတယ်2024-2025ဘဏ္ဍာနှစ်မှာမိုးစဘာဧက9သိန်းအတွက်ကျပ်ဘီလီယံ140လောက်ထုတ်ချေးပေးဖို့ပြင်ဆင်ထားတယ်လို့စိုက်ပျိုးရေးဦးစီးဌာနတာဝန်ရှိသူတို့ကပြောဆိုထားပါတယ်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တမ်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
VOA ရဲ့တင်းငွေနေနေမနေ့ဘက်အတန်းလွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရားမဝင်သဘာဝတရားဇာတာထုတ်ယူမှုတွေအရှိန်မြင့်လာချိန်မှာတန်လွင်မြစ်ထဲမှာလည်းမြစ်သည်ကြောက်ထုတ်ယူမှုတွေတိုးလာတယ်လို့စောင့်ကြည့်နေတဲ့အဖွဲ့တွေကပြောဆိုပါတယ်မြန်မာတရားဇာတာထုတ်ယူမှုတွေဟာဒေသခံတွေကိုအကျိုးပြုစေတာထက်လူမှုဘဝတွေကိုပုံမထိခိုက်လာတာတွေ့ရတယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ထားပါတယ်ဥရုယာဒီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းရွှေကြောက်စိမ်းနဲ့မြေရှားသတ္တုတရားမဝင်ထုတ်ယူမှုတွေအဆမတန်တိုးလာတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တွေကပြောပါတယ်တချိန်တည်းမှာပဲနိုင်ငံတကာရင်းနှီးမြှုပ်နှံသူတွေကိုယုံကြည်မှုရစေတဲ့တယံစာတတူဖော်ထုတ်လုပ်မှုများဖွင့်လင်းမြင်သာမှုဖော်ဆောင်ရေး EITI နိုင်ငံတကာအဖွဲ့ကြီးကလည်းမြန်မာနိုင်ငံကို2024ဖေဖော်ဝါရီလထဲမှာထုတ်ပယ်လိုက်တာဟာတယံစာတတူဖော်ရဲ့လုပ်ငန်းကဏ္ဍမှာစီကံဥပဒေတွေနဲ့ဖွင့်လင်းမြင်သာမှုတွေနည်းတစ်ထပ်နှေးလာတဲ့သဘောဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်ဒါအပြင်တဘာဝပဝန်းကျင်နဲ့ဒေသခံလူမှုဘဝတွေကိုတိုက်ရိုက်ထိခိုက်နေတဲ့နောက်ထပ်တဘာဝတယံစာတာကတော့မြစ်တွင်သဲကြောက်ထုတ်ယူမှုပါစစ်အာဏာသိမ်းမှုနောက်ပိုင်းတန်လွင်မြစ်ထဲမှာသဲကြောက်ထုတ်လုပ်မှုတွေတိုးလာပြီးတော့မြစ်အထက်ပိုင်းကရွှေတူးဖော်ရဲလုပ်ငန်းတွေကြောင့်မှတဘာဝပဝန်းကျင်ထိခိုက်ပျက်စီးပြီးဒေသခံတွေရဲ့စာဝန်နေရေးထိခိုက်နေရတယ်လို့ကရင်မြစ်ချောင်းများစောင့်ကြည့်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူနန်းတကော်ဝါက VOA ကိုပြောပါတယ်
အမီစီစဉ်မှုချိန်နေတယ်ကတော့ပြောမယ်ဆိုရင်တော့ဟိုအရင်တော့ထဲတော့လည်းဒီပေါ့နော်ပို့ပြီးတော့မောက်ပူလာတော့ရေတွေပို့ပြီးတော့ခန်းလာတဲ့အနေထားတွေငားတွေလည်းပူရှားလာတဲ့အနေထားတွေတော့ရှိတယ်ဒါတော့အထက်ဘက်မှာဒီရွှေတူးတဲ့လုပ်ငန်းတွေပေါ့နော်များလာတဲ့အနေထားတွေလည်းအကြောင်းလည်းဆိုင်နိုင်တယ
်စင်ကာပူနိုင်ငံကဆောက်လုံရေးအတွက်ဝယ်လို့အားများလာတဲ့မြကျမ်းမြင်တဲ့ကသဲကြောက်တင်ပုံမှုကိုအာဆီယံနိုင်ငံတချို့မှတားမြစ်ထားပေမဲ့မြန်မာနိုင်ငံတော့မပါပါဘူး
နောက်ပြီးတော့ဟိုဒီကျွန်တော်တို့မြေအောက်ပိုင်းမှာဆိုလို့ရှိရင်လည်းအရန်ဒီမြစ်ထဲနေပြီးတော့တဲကြောက်တွေထုတ်ခဲ့ဒီမြစ်တဲကြောက်ထုတ်ခဲ့လုပ်ငန်းတွေကရန်များတယ်ပေါ့နော်အဲအဲ့လိုမျိုးနေထားမှာဆိုလို့ရှိရင်ဒါမြစ်ကမ်းမပြူတာတော့တော့မြစ်လယ်မှာရှိနေတဲ့အရန်ဟိုမှသဘာဝဟိုလုံးတင်မြေလူတွေနဲ့ကောင်းမွန်တဲ့သဘာဝဖြစ်လာတဲ့ဒီကျုံးနေပေါ်မှာလေစိုက်တဲ့ဒီကျွန်တော်တို့မြေအောက်ပိုင်းမှာဆိုအဲ့ဒါတွေအရန်စိုက်ပြီးတော့မှအရန်ဖြစ်ထုံးနိုင်တယ်နော်အဲအဲ့လိုမြေပဲစိုက်တယ်ဟိုကိုင်းတီးနံနေပေါ့နော်တီးနံမျိုးစုံစိုက်တယ်အဲအဲ့ဒါတွေကိုလည်းထိခိုက်မှုဖြစ်တယ်ကံပါးတွေပြူတယ်မြစ်တဲကြောက်ထုတ်တဲ့အာဒီကုမ္ပဏီဆိုလို့ရှိရင်လည်းလက်ရှိဆွေးရနဲ့တို့ကနားလည်မှုယူပြီးတော့မှအာဒီလို license ညပြီးဆိုတာနဲ့တို့ကထုတ်တာပဲဟိုမြစ်နဲ့ဘယ်နေရဘယ်နှမိုင်းကွာတဲ့အဲ့လိုမျိုးနေရာမှာ significant နဲ့လောမယ်ဆိုတဲ့ဟာမျိုးတွေကိုတတ်မှတ်ချက်မရှိဘဲနဲ့ဟိုလှုပ်ရှင်ရင်လုတ်တဲ့အပိုင်းနေရှိတယ်ပေါ့နော
်မဲခေါင်မြစ်ကြောင်းတစ်လျှောက်မြန်မာထိုင်းလာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့မှာမြစ်သည်ထုတ်လုပ်မှုကအထူးစိုးရိမ်စရာကောင်းတယ်လို့ဆောင်ကြီးအဖွဲ့တွေကပြောပါတယ်မြစ်သည်ကြောင့်အလွန်အကျွံထုတ်ယူတဲ့အတွက်မြစ်ရည်တိုက်စားပြီးတော့ကမ်းပါးတွေပြိုကျလည်ရှိတာကြောင့်အရှိတောင်အာရှကတန်ပေါင်းများစွာတော့ဇီဝအမျိုးစုံမြို့ကွက်တွေနဲ့ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေပါထိခိုက်ပျက်စီးစေတယ်လို့အရှိတောင်အာရှကလူမှုစီးပွားနဲ့တဘာဝပတ်ဝန်းကျင်ရဲ့ရာဆောင်ကြီးလစ်လာနေတဲ့ East Asia Forum ကဖော်ပြပါတယ်တရုတ်နိုင်ငံတိဘက်ကုန်းမြေမြင့်ကနေစတင်စီးဆင်းလာတဲ့မဲခေါင်မြစ်ဟာမြန်မာလောင်ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ကိုဖြတ်သန်းပြီးတော့တောင်တရုတ်ပင်လယ်ထဲစီဝင်ပါတယ်မြစ်တစ်လျှောက်တန်းနဲ့ချီတဲ့ဒေသခံတွေဟာငါးဖန်လုပ်ငန်းနဲ့ဆက်ပြုတ်ရေးလုပ်ငန်းတွေအတွေ့မဲခေါင်မြစ်ကိုမိခိုပြီးတော့အသက်မွေးနေကြတာပါဒါပေမဲ့လည်းမဲခေါင်မြစ်ပေါ်မှာရှီလုံသမန်ကြီးတွေတိဆောက်လာတာကြောင့်မြစ်ရည်စီဆင်းမှုနဲ့ရေအတက်အကြပြောင်းလဲပြီးတော့မြစ်ကြောင်းတစ်လျှောက်ဇီဝကေယစနစ်တွေကိုဒါမှမဟုတ်ရင်ကျဲမှုအမွေအနှစ်တွေထိခိုက်လာနေတယ်လို့မဲခေါင်မြစ်အရေးစောင့်ကြည့်လေ့လာနေတဲ့အမေရိကန်အခြေစိုက်မဲခေါင်ဒမ်မော်နီတာ MDM ရဲ့သုတေသီတွေကသုံးသပ်ထားပါတယ်မြန်မာနိုင်ငံမှာအခုလိုနိုင်ငံရဲ့အချက်အတဲတွေရှိနေပေမဲ့လို့မြစ်ချောင်းတွေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာသုတေသနလုပ်ငန်းတွေကိုတော့တချို့တိုင်းရင်းသားဒေသတွေမှာဆက်ပြီးတော့လုပ်ကိုင်နေပါတယ်
ဒီကရင်မှာဆိုလို့ရှိရင်လည်းဒီငါသူတည်တနာပေါ့နော်ကရင်အပိုင်းပေါ့လေနော်တလမြင့်ရဲ့ကရင်နေနေတဲ့အပိုင်းညာအများစုနေတဲ့အပိုင်းမှာဆိုလို့ရှိရင်ဘာငါမျိုးစားရရှိလဲဆိုလို့ရှိရင်ဖစ်တော်ရီဘလူးထိမ့်သိမ်းထားလေဆိုတဲ့ဟာမျိုးကိုသူတည်တနာလုပ်ထားတဲ့ဟာ research လုပ်ထားတဲ့ဟာတွေရှိတယ်မိုးပြင်းနယ်မှာလည်းရှိတယ်ပြီးတော့ရှမ်းဘက်မှာဆိုလို့ရှိရင်လည်းငါသူတည်တနာပုံစံမျိုးလုပ်ထားတဲ့ဟာတွေရှိတယ်ပေါ့နော
်ပြည်သူပိုင်းတဘာဝရင်းမြစ်တဲ့တရားစရာတွေကနေဒေသခံပြည်သူတွေကိုအကျိုးပြုစေမဲ့ဥပဒေတွေမူဝါဒနဲ့ပတ်သက်တဲ့အကြံပြုချက်တွေကိုစိတ်ပါဝန်စားသူတွေအတွေ့လည်လာနိုင်အောင်လို့ပြုစုတင်ပြထားတဲ့အစီအခံစာတွေတော့ရှိပါတယ်အဲ့ဒီအချိန်မှာမြမစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အပံ့ပြုဌာန MCRB ကပြီးခဲ့တဲ့ဆယ်နှစ်တာကာလအတွင်းမြမတယံဇာတကဏ္ဍစုံကိုလေ့လာပြုစုထားတဲ့အစီအခံစာတွေလည်းပါပါတယ်မြမအင်္ဂလိပ်ဘာသာနှမျိုးနဲ့ပြုစုထားတဲ့အဲ့ဒီအစီအခံစာတွေကိုတော့ MCRB ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်တယ်လို့မြမနိုင်ငံဆိုင်ရာပရတင်တအမတ်ကြီးဟောင်းလည်းဖြစ် MCRB ရဲ့ညွန်ကြားရေးမှူးလည်းဖြစ်တဲ့ Vicky Bowman က VOA ကိုအခုလိုပြောဆိုသွားပါတယ်
called sector wide impact assessments of oil and gas and of mining and those reports identify
ဒီကိုရှုထောင့်ကနေရေးသားထားတဲ့အဲ့ဒီအစီရင်ခံစာရေးထဲမှာမတူကွဲပြားတဲ့ပြဿနာမျိုးမျိုးရှိနေတာကိုတင်ပြထားပါတယ်မြန်မာနိုင်ငံရဲ့တရားစတာတူဖော်ရေးကဏ္ဍတွေမှာကျင့်သုံးနေတဲ့မူဝါဒနဲ့စီမံစည်းကမ်းမူပေါင်းတွေကိုလေ့လာသုံးသပ်ထားတာပါအဲ့ဒီကဏ္ဍတွေပုံမရေရှည်တည်ထောင်ပြီးဒေသခံပြည်သူတွေအတွက်ပိုးပြီးတော့အကျိုးရှိအောင်မြင့်တင်ဖို့လိုအပ်ချက်တွေရှိနေတာကိုလည်းအဲ့ဒီအစီရင်ခံစာထဲမှာအကြံပြုတင်ပြထားပါတယ်အဲ့ဒီအစီရင်ခံစာတွေ MCRB ရဲ့အင်တာနက်ဆာမျက်နှာမှာရှိပါတယ်ဥပဒေတွေမူဝါဒတွေနဲ့ပတ်သက်တဲ့အကြံပြုချက်တွေကတော့မြန်မာနိုင်ငံအနာဂတ်ဖက်ဒရယ်ဖွဲ့စည်းပုံပေါ်ပေါက်ရေးမှာပါဝင်ဆောင်ရွက်နေတဲ့သူတိုင်းအတွက်အလွန်တန်ဖိုးရှိပါတယ်စီမံခန့်ခွဲမှုသဘာဝအရင်းမြစ်ကဏ္ဍရဲ့ကြီးကြပ်ကွက်ကဲမှုနဲ့အခွန်ကောက်ခံမှုဆိုတာဖက်ဒရယ်ဖွဲ့စည်းပုံရဲ့အဓိကတော့ချက်ဖြစ်ပါတယ်ကနေဒါ၊အော်စတြေးလျနိုင်ငံတို့ကိုကြည့်မယ်ဆိုရင်သူတို့ရဲ့တရားစာတထုတ်ယူတဲ့ကဏ္ဍကိုထိန်းချုပ်ပြီးအခွင့်အရေးကောက်ယူတာကိုတွေ့ရပါလိမ့်မယ်။ MCRB ရဲ့ website မှာပါတဲ့ရေနံနဲ့သဘာဝဓာတ်ငွေနဲ့တတ်ထုတူဖော်ခြင်းဆိုင်ရာကဏ္ဍရဲ့ကျန်ပြန့်တဲ့အကျိုးသက်ရောက်မှုအကဲဖြတ်ချက်တွေကိုစိတ်ပါဝင်စားတဲ့သူတိုင်းဖတ်ကြည့်ဖို့အကြံပြုချင်ပါတယ်ရှင်။
ဆက်လက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ပြပါအောင်မယ် TB အဆုတ်ရောဂါကြောင့်ကမ္ဘာမှာနှစ်ဆင့်အသက်ဆုံးရှုံးရသူတသန်းကျော်ရှိနေပါတယ်လူပေါင်း7သန်းကျော်ကူးစက်ခံစားနေကြရတဲ့ TB ရောဂါကူးစက်ဖြစ်ပွားမှုအဆုံးသတ်နိုင်ရေးအတွက်နှစ်ဆင့် March 24ရက်နေ့ကိုကမ္ဘာ TB ရောဂါတိုက်ဖျက်ရေးနေ့အဖြစ် WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားပါတယ်မန်းညိုညိုလွန်ရဲ့သတင်းတွေကသုတအစီအစဉ်မှာတင်ပြထားပါတယ်
စေမလာ24ရက်နေ့ကို World TV Day ကမ္ဘာ TV နဲ့ဆိုပြီး WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားပါတယ်။ကမ္ဘာပေါ်မှာအခုနှစ်ပိုင်းတွင်အတွင်းကူးစက်ရောဂါတွေကြောင့်လူသားတွေအသက်ဆုံးရှုံးရမှုမှာ TB ရောဂါကူးစက်မှုကြောင့်အသက်ဆုံးရှုံးရတာကဒုတိယအများဆုံးဖြစ်နေတယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့2023ခုနှစ်ကျန်းမာရေးဆိုင်ရာအစဉ်ခန်းစာမှာဖော်ပြထားပါတယ်။2022ခုနှစ်ထဲနောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းတွေအရတော့ COVID-19 ရောဂါကူးစက်မှုကြောင့်အသက်ဆုံးရှုံးကြရတာပြီးရင် TB ကူးစက်မှုကြောင့်သေဆုံးကြရတာကဒုတိယနေရာမှာရှိနေတာပါ။ဒါကြောင့် TB ရောဂါဖြစ်ပွားမှုကူးစက်ခံရမှုအသက်ဆုံးရှုံးရမှုတွေကြဆင်းပပျောက်သွားနိုင်မှုအတွေ့အလေးပေးဆောင်ရွက်နိုင်ရေးကိုဦးတည်ပြီးလူသားတွေလည်း TB ရောဂါနဲ့ပတ်သက်တဲ့သိမှတ်စရာကာကွယ်တားဆီးစရာတွေလှုပ်ဆောင်နိုင်ရေးကိုသတိပြုမိစေဖို့ World TV Day ဆိုပြီးသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်2023ရဲ့ TB ယောဂဆိုင်ရာအစီရင်ခံစာအရ2022ခုနှစ်ထဲမှာ TB ကြောင့်လူပေါင်းတသန်းကျော်သေဆုံးခဲ့ရပြီးကမ္ဘာအနှံ့ TB ယောဂဖြစ်ပွားခဲ့သူပေါင်းကတော့ခန့်မှန်းခြေ10သန်း6သိန်းလောက်ရှိပါတယ်။ဒီထဲမှာအမျိုးသားက5သန်း8သိန်း၊အမျိုးသမီးက3သန်း5သိန်းလောက်နဲ့ကလေးငယ်တွေက1သန်း3သိန်းလောက်ဖြစ်ပါတယ်။ TB ယောဂဆိုတာကလူကြီးလူငယ်ကြားမမရွေးကူးစက်ဖြစ်ပွားနိုင်တာပါ။
တီဗီရောရဲ့လက္ခဏာပြောမယ်ဆိုရင်ကျွန်တော်တီဗီရောကိုအဓိကနှမျိုးရှိရပေါ့ကျွန်တော်တီဗီမှာ latent TV နဲ့ active TV ဆိုနှမျိုးရှိရ latent TV ဆိုတော့ကျွန်တော်ခန္ဓာကိုယ်ထဲမှာမြုံနေတဲ့ TV ကိုခေါ်တာပြီး active TV ဆိုတော့ခန္ဓာကိုယ်မှာ TV လက္ခဏာတွေပေါ်တဲ့ဟာကိုပြောပြီးတော့ဟို duration ရဲ့ data ရဆိုကဘာမှာရှိရ20ရာ25ရာခန့်တော့လူတွေမှာ latent TV ရှိနေတယ်လို့ပြောတယ်ဆို latent TV ဆိုတော့ကျွန်တော်ခန္ဓာကိုယ်ကခုခံအကောင်းနေတဲ့အချိန်မျိုးမှာ TV ပိုးတွေမပွားနိုင်မဲနဲ့အစုတ်တန်းမှာပဲပုံပြီးနေရအဲ့လိုအချိန်မျိုး latent လို့ခေါ်တာအဲ့ဒီအချိန်မျိုးမှာကျွန်တော်ခုခံကဟိုအကြောင်းမျိုးကြောင့်တစ်ခုကြောင့်ကျသွားပြီးဆိုတဲ့အချိန်မျိုးမှာအဲ့ဆုတ်ထဲမှာတီဘိုးတွေများလာပြီးဆိုတော့ဒကလုံးပြန်သွားတယ်အဲ့လိုအချိန်မျိုးမှာကျွန်တော်ကဒီတလေးကနေချောင်းနေဆိုးရမျိုးဖြစ်လာပြီးတော့အဆုတ်တီဘီယောဂါဆိုပြီးခေါ်တာပါအဲ့တော့ဘလို့လက္ခဏာမျိုးကြီးပေါ်လဲမယ်ဆိုဆိုချောင်းနေဆိုးမယ်ချောင်းကနှစ်ပတ်ထိချောင်းနေဇာတိုက်ဆိုးမယ်ပြီးရင်တလေးထဲမှာသွေးစာတွေပါလာမျိုးဖြစ်နိုင်တယ်ပြီးရင်အဖျားငွိ့ငွိ့နဲ့ဖျားနိုင်မယ်ပြီးရင်ညပိုင်းဆိုသူ့မှာထူးခြားကြတယ်ညဆိုချွေတာပြန်တတ်တယ်တီဘီလုံးကပြီးသူအစားအသောက်တွေပြတ်မယ်လူကတိတိသာပိန်သွားမယ်အဲ့လိုလက္ခဏာမျိုးရှိပြီးဆိုကျွန်တော်တီဘီအဆုတ်တီဘီလက္ခဏာဖြစ်နေနိုင်တယ်အဲ့ဆိုရင်အဆုတ်တီဘီပတ်သက်တဲ့စစ်ဆေးမှုတွေလုပ်ဖို့လိုပါတယ်ဟုတ်
TV ရောတာကတကယ်တော့အမြင့်ပြန်အောင်ခူတလို့ရတဲ့ယောဂါတမျိုးပ
ါခန္ဓာကိုယ်ထဲမှာ TV ပိုးရှိနေပြီးတော့အဲ့လို latent TV phase တွေကလည်းတစ်သက်လုံးဘယ်လိုမျိုးအတိတ်မှာဖြစ်သွားပဲနဲ့ဒီလက္ခဏာတွေပဲတစ်သက်လုံးနေသွားတဲ့လူတွေလည်းရှိရတယ်ဒါပေမဲ့တချို့ကြောင်လည်းအသက်ကြီးလာခါကျတော့စီဂျိုတွေပြီးကန်ဆာတွေတခြားယောဂါတွေနာတာရှည်ယောဂါတွေဝင်လာတဲ့အချိန်မျိုးမှာ TV ကပေါ်လာတတ်တယ်အဲ့ကြောင့်ခုနက latent phase မှာကလေးကကျွန်တော်တို့ကဟိုခုမှဒီခုနက version မှာကြာမှလည်းပြောခက်တယ်ဖြစ်တဲ့အတွက် latent phase ကလေးကကုသမှုခံယူလို့ရတယ်ဆိုတော့ TV ဆေးကို6လလောက်ထိတောက်ရအောင်ပေါ့သူကကြာတော့တကယ် TV သမားလေးတော့မဟုတ်ဘူး TV ဆေးတွေကမှတမျိုးကိုပဲ6လလောက်ထိတော့ရတယ်အဲ့လိုအမြင့်ပြပြအောင်ကုလို့ရပါတယ်ဟုတ
်ကဘာပေါ်ကဝင်ငွေနေတဲ့တိုင်းပြည်တွေနဲ့အလေအလတ်ဝင်ငွေရှိတဲ့တိုင်းပြည်တွေက TV ကူးစက်မှုယောဂါပိုပြီးဖြစ်ပွားတာကိုတွေ့ရပါတယ်နိုင်ငံလူဦးရေရဲ့တဝက်လောက် TV ယောဂါပိုးရှိနေတဲ့နိုင်ငံ၈နိုင်ငံကိုလည်း WHO ရဲ့အစိုးရကန်ဆာမှတွေ့ရတာပါအဲ့ဒီနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယအင်ဒိုနီးရှားနိုင်ဂျီးရီးယားပါကစ္စတန်ဖိလစ်ပိုင်နဲ့တောင်အာဖရိကနိုင်ငံတွေဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ TB ဖြစ်ပွားနေသူခန့်မှန်းခြေ 2,500 ကျော်ရှိနေပြီးလူတစ်သိန်းမှာ 485 ရောက်နှုန်းလောက်ရှိတယ်လို့အချက်အလက်တွေမှာဖော်ပြထားပါတယ်အဲ့ဒီထဲမှာအသက်တစ်နှစ်အောက်ကနေ14နှစ်အထိကလေးတွေက20ရာခိုင်နှုန်းအသက်15နှစ်ကနေအထက်အမျိုးသမီးတွေက30ရာခိုင်နှုန်းနဲ့အသက်15နှစ်ကနေအထက်အမျိုးသားတွေက50ရာခိုင်နှုန်းရှိနေတာပါကမ္ဘာ့ကုလသမဂ္ဂရဲ့ကျန်းမာရေးဆိုင်ရာအဖွဲ့ကြီး WHO က1999ခုနှစ်ကစပြီး World TB Day မှာတွေးကြော်မှုဆောင်မှုတွေနဲ့လှုပ်ရှားဆောင်ရွက်မှုတွေပြုခဲ့တာပါအခု2024ရဲ့ World TB Day ဆောင်မှုကတော့ဟုတ်ပါတယ်ကျွန်ုပ်တို့ TB ကူးစက်ရောဂါမရှိတော့အောင်လုပ်နိုင်ပါတယ်ဆိုတော့ Yes we can end TB ပါတယ်ရှင
်မညညလင်းတင်ဆက်ခဲ့တာပါ VOA ရဲ့အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ဆက်လက်ပြီးသတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်ဂါဇာကမ်းမြောင်ဒေသကိုရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာအပြစ်ခတ်ရက်စဲရေးကိုချက်ချင်းတောင်းဆိုခဲ့ပြီးဂါဇာတခြားအကူအညီတွေချွင်းချက်မရှိဝင်ရောက်ခွင့်ပြုဖို့အစ္စရေးကိုတိုက်တွန်းခဲ့ပါတယ်။ဂါဇာဒေသကိုအကူအညီတွေပိတ်ဆို့ထားတာဟာကျင့်ဝတ်မဲ့တဲ့လုပ်ရဖြစ်စေတယ်လို့စနေနေ့ကအီဂျစ်နယ်စပ်ကိုဖျက်ချော်ပြီးသွားရောက်တဲ့ရာဖာခီးစင်တို့မှကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့ပါတယ်။မော်စကိုမြို့စင်ဂျေဘုံကကာပွဲရုံတစ်ခုမှာလူပေါင်း133ဦးထက်မနည်းသေဆုံးခဲ့ရတဲ့တိုက်ခိုက်မှုကျူးလွန်ခဲ့တဲ့တန်တရားရှိသူ4ဦးဟာယူကရိန်းနိုင်ငံကိုဥတီထွက်ပြေးဖို့ယုံကြည်ရပြီးသူတို့ကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းသမ္မတဗလာဒီမာပူတင်ကစနေနေ့မှာနိုင်ငံကိုပြောကြားတဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ယူကရိန်းနဲ့ဇက်နယ်ဘက်ချမ်းကသူတို့အတွဲအစင်းသင်းပြင်ထားတဲ့ထွက်ပေါက်လမ်းကြောင်းမှာထွက်ပြေးဖို့ကြိုးစားနေချိန်သနတ်သမားတွေကိုဖမ်းမိခဲ့တယ်လို့ရုရှားကပြောဆိုပါတယ်။ရုရှားဘက်ကညာဘက်ပစ်လွတ်လိုက်တဲ့တိုက်ခိုက်ရေးဒရုန်း34စင်းနဲ့30စင်းကိုယူကရိန်းတပ်ဖွဲ့တွေကပစ်ချနိုင်ခဲ့တဲ့အကြောင်းယူကရိန်းဒေတာကစနေနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။သတင်းအကျဉ်းချုပ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့မတက်ဘဲအတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်တွေကိုတာဝန်ခဲ့သူအစီအစဉ်မှုဆောင်မှုကျော်ဖြစ်ပါတယ်။ဒီကနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်။တော်တာရှင်များဘေးအန္တရာယ်ကင်းဝေးကြပါစေ။